Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တက္ကသိုလ်2024ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုလိုင်းတူမီတာ1925နဲ့30အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မအလိမ်ပါပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့စီးရီးယားကောင်းဆောင်တစ်ကိုဂျော်ဒန်နဲ့ကာတာနိုင်ငံသားကြီးဝန်ကြီးတွေတွားရောက်တိုက်ဆုံပါတယ်။အနေနဲ့ရိုဟင်ဂျာတွေအခွင့်အရေးကိုလိုက်နာဆောင်ရွက်ပေးဖို့တောင်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကထိုင်းစစ်ရုံးနေမှာနိုင်ငံသားအများပြားစစ်ကူတာနေတဲ့အပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ်မာနဲ့အတူပဲတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူ VO ရဲ့နှစ်ကုန်အထူးအစီအစဉ်တွေကိုလည်းဒီသတင်းဘက်ကနေစပြီးတော့နားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေနဲ့အတူသောတာရှင်တွေနားဆင်ရမယ့်နောက်ဆုံးရသတင်းပြဖို့တွေထဲမှာဆိုရင်တော့ချင်းမီနယ်တောင်ပိုင်းဘက်ကစီရီအစီအစဉ်နဲ့ပတ်သက်ပြီးတော့
မြို့ပေါ်မှာရှိတဲ့စခန်းတွေပေါ့လေတော်တော်များများကိုတောက်လျှောက်ထိုးစစ်ဆင်တိုက်ခိုက်သိမ်းပိန်းရတာပါ။
ဒါကတော့ချင်းညီနောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းယောမန်ကပြောပြပေးသွားတာပါဒီသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်။ဒါနဲ့အတူတနင်္လာညတိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါ။အခုအရင်ဆုံးတော့တနင်္လာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကျွန်မအလီမာတို့ကပြောပြပေးသွားမှာပါရှင
်။စီးရီးယားနိုင်ငံပြန်လည်ထူထောင်ရေးအတွက်ဂျော်ဒန်နိုင်ငံကကူညီပေးဖို့စင်တဲ့ရှိကြောင်းစီးရီးယားကောင်းဆောင်အာမက်အယ်ရှာရာနဲ့ဒမတ်စကပ်မြို့မှာဒီကနေ့တွေ့ဆုံစဉ်ဂျော်ဒန်နိုင်ငံသားဝင်ကြီးကပြောကြားလိုက်ပါတယ်ဂျော်ဒန်နိုင်ငံသားဝင်ကြီးအိုင်မန်ဆာဖာဒီဟာအာရဗ်နိုင်ငံတွေကစီးရီးယားကိုရောက်လာတဲ့ပထမဆုံးအဆင့်မြင့်ဆုံးအစိုးရအရာရှိတဦးလည်းဖြစ်ပါတယ်ဂျော်ဒန်နိုင်ငံနောက်မှာကာတာနိုင်ငံသားဝင်ကြီးမိုဟာမက်အယ်ကူလိုင်ဖီလည်းဒီကနေ့စီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်ကိုရောက်လာပါတယ်စီးရီးယားမှာအရင်အာနာရှင်ဟောင်းဘာရှာအယ်အာဆတ်ပြုတ်ချသွားပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ကာတာလေကြောင်းလိုင်းလေယာဉ်ဆိုက်ရောက်လာတာဖြစ်တယ်လို့ဝန်ကြီးအယ်ကူလိုင်ဖီက X-Mulumukunye မှာရေးပါတယ်စီးရီးယားနိုင်ငံရဲ့73နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်သွားစေတဲ့တော်လှန်ရေးကိုဦးဆောင်ခဲ့တဲ့အဖွဲ့လည်းဖြစ်အရင်ကအယ်ခေဒါအကြမ်းဖက်အဖွဲ့နဲ့လက်တွဲရတည်ခဲ့တဲ့စီးရီးယားသဘုံအဖွဲ့ HTS ရဲ့ခေါင်းဆောင်နဲ့အခုလိုလာရောက်တွေ့ဆုံကြတာဟာတန်တမန်ဆက်ဆံရေးကိုတိုးမြင့်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ဒီတော့တွင်စီးရီးယားနိုင်ငံမှာလက်ရှိအနာရအုပ်ချုပ်ရေးအဖွဲ့နဲ့သူတို့ဓာတ်ရိုက်ဆက်သွယ်မှုမရှိကြောင်းအီရန်နိုင်ငံသားရေးဌာနကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာပြောပါတယ်ခင်ဗျာ။
ယူကရိန်းတပ်တွေကိုတိုက်ခိုက်ရမှာအထောက်အကူဖြစ်စေဖို့ရုရှားအတွက်စစ်တပ်နဲ့လက်နက်တွေကိုမြောက်ကိုရီးယားကထပ်ပို့ဖို့ပြင်ဆင်နေတဲ့အရေးအမွေတွေ့ရကြောင်းတောင်ကိုရီးယားပူးတွဲအရာရှိချုပ်ကဒီကနေ့တနင်္လာနေ့မှာပြောပါရယ်။140မမရော့ကက်လောင်ချာတွေနဲ့190မမအဝေးဖြစ်ပြောင်းရွှေ့တနက်တွေကိုရုရှားစီမြောက်ကိုရီးယားကပို့ထားပြီးဖြစ်ပြီးတော့အခုနောက်ထပ်ပောက်ကွဲစေတဲ့ suicide drone တွေကိုလည်းပို့သွားဖို့ပြင်ဆင်နေကြောင်းတောင်ကိုရီးယားပူးတွဲအရာရှိချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။စစ်သားအယောက် 12,000 လောက်လဲမြောက်ကိုရီးယားကရုရှားစီဆေးလွှတ်ပြီးဖြစ်ကြောင်းတောင်ကိုရီးယားအမေရိကန်နဲ့ယူကရိန်းတို့ရဲ့အချက်အချာတွေမှာဖော်အချက်အလက်တွေမှာဖော်ပြကြပါတယ်ရုရှားစစ်ပွဲအတွင်းမြောက်ကိုရီးယားစစ်သားအနည်းဆုံး 1,100 ထိခိုက်သေးဆုံးပြီးဖြစ်ကြောင်းလဲတောင်ကိုရီးယားပူးတွဲအရာရှိချုပ်ကဒီကနေ့ပြောပါတယ်ရှင
်ရာထူးကဆန့်ကန့်ခံထားတဲ့တောင်ကိုရီးယားသမ္မတယုံဆူယိုရဲ့မအောင်မြင်ခဲ့တဲ့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့မှုအတွေ့အထူးဆောင်သားစစ်ဆေးရေးမှုခန့်မဲ့ဥပဒေမူကြောင်းကိုအတည်ပြုမပေးရင်ယာယီသမရဟန်ဒုတ်ဆိုးကိုပါအရေးယူမယ်လို့အဓိကအတိုက်ခံပါတီကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာချိန်ချောက်ပြောဆိုလိုက်ပါတယ်။ဒီဇင်ဘာ14ရက်နေ့မှာသူ့ကိုအရေးယူဖို့လွတ်တော်ကမဲခွဲဆုံးဖြတ်လိုက်တာကြောင့်သမရယုံဆူယိုဟာယာရုကဆန်းငန့်ခံထားရပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့ဟန်ဒုတ်ဆိုးကလက်ရှိမှာယာယီသမရအဖြစ်တာဝန်ယူထားတာဖြစ်ပါတယ်။သမရယုံဆူယိုကိုတရားစွဲတဲ့အမှုကိုဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကတုံ့တက်ရမှာဖြစ်ပြီးသူကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်လားသူ့ကိုသမ္မတရာထူးကနေဖယ်ရှားရလောက်အောင်ပြစ်မှုကျူးလွန်မှုရှိသလားဆိုတာကိုရက်180အတွင်းတရားရုံးကဆုံးဖြတ်ပေးရမှာဖြစ်ပါတယ်သမ္မတရုံးဆိုရိုးအပေါ်နိုင်ငံတော်ပုံကံမှုနဲ့တခြားဆွဲချက်တွေအပြင်သမ္မတကတော်ကိုလည်းဇင်ခံလက်ကန်အိတ်တွေကိစ္စအရှုပ်တော်ပုံမှာပါဝင်ပတ်သက်တယ်ဆိုတဲ့ဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးမှုခန့်တာဝန်ပေးရေးအတိုက်ခံဒီမိုကရက်ပါတီကြီးစိုးထားတဲ့လွတ်တော်ကအခုလအတွင်းမှာပဲဥပဒေမူကြမ်းရေးဆွဲအတည်ပြုထားတာပါခင်ဗျာ
UI American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိ 16kHz 15953ည လိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္လာနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းဘူတိတောင်နဲ့မောင်တော်ဒေသတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာရခတပ်တော် AA ကအပြည့်အပြိုင်တင်ပိုက်လိုက်ပြီးဖြစ်တာကြောင့်ဒီဒေသမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေနဲ့တခြားဘာသာမတူလူနည်းစုတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့နိုင်ငံတကာမှာရှိတဲ့ရိုဟင်ဂျာအဖွဲ့အစည်းပေါင်း28ဖွဲ့ကကြေညာချက်ထုတ်တောင်းဆိုလိုက်ကြပါတယ်။အဲ့ဒီဒေသမှာရိုဟင်ဂျာ5000တိခါမှာအဲ့ဒီဒေသမှာရိုဟင်ဂျာ5000လောက်နေထိုင်နေကြတယ်လို့ဆိုပါတယ်။AA ကောင်းဆောင်ပိုင်းအနေနဲ့ဒီဒေသမှာတာဝန်ထမ်းဆောင်နေတဲ့လက်အောက်ငယ်သားတွေကိုရိုဟင်ဂျာတွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေမကျိုးလွန်စေရေးအတွက်လဲတိုက်ရိုက်ညွန်ကြားချက်ထုတ်ပြန်ပေးစေလိုကြောင်းရိုဟင်ဂျာအဖွဲ့တွေကတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတဲ့တချိန်တည်းမှာပဲ AA အနေနဲ့လူအခွင့်အရေးဒဏ်လူညီမျှမှုတရားဥပဒေစိုးမိုးမှုနဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုလေးစားလိုက်နာလိုက်မယ်လို့မျှော်လင့်ကြောင်းAA ကလူခွင့်ရေးတွေကိုဘယ်လောက်ထိလေးစားလိုက်နိုင်မလဲဆိုတာကိုလည်းနိုင်ငံတကာကစောင့်ကြည့်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ရှင်းတဲ့အာဆီယံအလဲကြဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံတာဝန်ယူတဲ့အခါလိုအပ်တာတွေကိုဝန်ရံအကြံပေးဖို့အဖွဲ့ဖွဲ့ရာမှာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်လည်းပါဝင်မှာဖြစ်ကြောင်းဗန်ကောက်စ်ပို့စ်သတင်းစာမှာရေးသားထားပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာလာမယ့်ကြာသပတေးနေ့ကျရင်မလေးရှားနိုင်ငံလန်ကာဝီကျွန်းမှာဝန်ကြီးချုပ်ဟောင်းတက်ဆင်နဲ့တွေ့ဆုံပြီးတော့ဒေသရင်းအခြေအနေတွေကိုဆွေးနွေးဖို့ရှိပါတယ်။ဒေတာရင်းအတွေ့အကြုံရင့်ကျက်ပြီးတော့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တယောက်ရဲ့အရှိန်ကိုအသုံးချဖို့မလေးရှားဝန်ကြီးချုပ်မဟာဗျူဟာမြောက်ကြိုးပမ်းတာဆိုပြီးတော့ကြွမ်းကျင်သူတချို့ကရှုမြင်ပါတယ်။မြန်မာနိုင်ငံရေးအပါအဝင်ထိုင်းနိုင်ငံတောင်ပိုင်းငင်းချင်းရင်းနဲ့နှစ်နိုင်ငံကြားမဖြေရှင်းနိုင်သေးတဲ့အကြောင်းအရာတချို့ကိုဖြေရှင်းနိုင်အောင်အထောက်အကူပြုမယ်လို့လည်းမျှော်လင့်နေကြတာပါ။ဒါပေမဲ့လည်းမြန်မာစစ်ဘုတ်ချုပ်တွေနဲ့စီးပွားရေးအရာရောပုံကိုယ်ရေးအရာရင်းနှီးသူတူဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ကိုဒေတာရင်းအဖွဲ့ကြီးရဲ့အရေးပါတဲ့အကြံပေးနေရခံထားတာကိုလူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်အထူးသဖြင့်မြမအရေးလှုပ်ရှားသူတွေတန်လျာနဲ့စောင့်ကြည့်နေပါတယ်ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးအကြံပေးတာဝန်အပါအဝင်နိုင်ငံတချို့ရဲ့အကြံပေးအဖြစ်လဲတာဝန်ယူခဲ့ပူပြီးတော့ထိုင်းနိုင်ငံမှာ2001ခုနှစ်ကနေ2006ခုနှစ်အထိဝန်ကြီးချုပ်တာဝန်ယူခဲ့သူဖြစ်ပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကထိုင်းစစ်ရုံးတွေမှာပြင်ပနိုင်ငံကနိုင်ငံသားအများပြားရုတ်တရက်များလာပြီးစစ်ကူတနေကြတဲ့အတွက်ထိုင်းကျမရေးဆောင်ရှောက်မှုအပေါ်ဝန်တော့ဝန်ဖို့ဖြစ်နိုင်တဲ့ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ထိုင်းကျမ၏ဝန်ကြီးဌာနကအမြဲတမ်းဒုတိယအတွင်းဝန်မွန်တီယန်ကနာဆာဝါစီကထိုင်းကျမ၏စနစ်ဟာထိုင်းပြည်ပေါ်မှာရှိနေတဲ့သူတွေဘယ်ကပဲရောက်လာရောက်လာကျမ၏ဆောက်ရှောက်ခွင့်ရဖို့ဖြစ်တယ်လို့ဘန်ကောက်ပို့စ်သတင်းစာနဲ့တွေ့ဆုံမေးမြန်းကမှပြောဆိုပါတယ်ထိုင်းအစိုးရအနေနဲ့ကျမ၏အသုံးစရိတ်ကိုကာမိအောင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အမြဲတစေလက်တွဲလုပ်ကင်ခဲ့တယ်လို့လည်းသူကပြောဆိုပါတယ်ထိုင်းနိုင်ငံအတွင်းအခမဲ့စစ်ကူတာခွင့်ရသူတွေဟာထိုင်းအမျိုးသားမတ်ပုံနေရဖို့ကြိုးစားနေစေကနာ73ခုပါထိုင်းနိုင်ငံမှာပုံတင်ကရရှိပြီးသားနိုင်ငံမဲ့ရောက်ရှိလာသူတွေအလို့ရှင်ကိုယ်တိုင်ကလူမှုထောက်ပံ့ရေးအစီအစဉ်အောက်မှာစီးရင်သွင်းထားတဲ့တရားဝင်အလို့လုခွင့်ရှိတဲ့ရွှေပြောင်းအလို့သမားတွေနဲ့ပြည်ပကကျမ်းမာရေးဆောင်ရှောက်မှုအမကန်ရှိပြီးသားရွှေပြောင်းအလို့သမားတွေဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
ဒီဇင်ဘာ23ရက်တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်တဲ့အတူကျွန်မအလေးမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ချင်းပြည်နယ်တောင်ပိုင်းဘက်ကစစ်ရေးအစီအစဉ်သတင်းပေးပို့ချက်ကိုတင်ဆက်ပေးမှာပါချင်းပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့နှစ်ရက်အတွင်းမင်းတပ်နဲ့ကံပတ်လက်မျိုးတွေကိုအပြည့်အဝတင်းယူလိုက်ပြီးဖြစ်တယ်လို့ချင်းညီနောင်ချင်း Brotherhood ပြောခွင့်ရက VOA ကိုပြောပါတယ်မင်းတပ်မျိုးတင်းတိုက်ပွဲမှာစစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့ဝင်120ကျော်လက်နက်ချခဲ့တယ်လို့နိုင်ငံရေးအကျဉ်းသား73ဦးကိုလည်းကယ်တင်ခဲ့တယ်လို့လည်းချင်းညီနောင်အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုမှတ်ယဉ်ချင်းနိုင်ကပြောပြပေးမှာပါရှင်
။ချင်းညီနောင်အဖွဲ့နဲ့မဟာမိတ်တွေပူးပေါင်းပြီးချင်းညီနောင်စစ်စင်ရေး Operation CB ကိုနိုဝင်ဘာလ9ရက်နေ့မှာစတင်ခဲ့တာပါ။မင်းတပ်နဲ့ဖလန်းကိုထိုးစစ်ဆင်ခဲ့ရမှာဒီရက်ပိုင်းမှာတော့မင်းတပ်နဲ့ကံပတ်လက်မျိုးကိုတင်ယူခဲ့ပါတယ်။ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရဆလိုင်းရောမန်ကမင်းတပ်မျိုးကိုဒီလ21ရက်နေ့မှာတင်ယူနိုင်ပြီးစစ်ကောင်စီဘက်ကလူ120ကျော်လက်နက်ချခဲ့ကြောင်း VOA ကအခုလိုပြောပါတယ
်မင်းတပ်ကိုကျွန်တော်တို့21ရက်နေ့မနေ့ပိုင်းမှာရပါတယ်မြို့ပေါ်မှာရှိတဲ့စခန်းကြီးပေါ့လေတော်တော်များများဟိုတောက်လျှောက်ထိုးစစ်ဆင်တိုက်ခိုက်သိမ်းပိန်းရတာပါ လင်းနေချအညံခံလာရေစခတ်မှာရှိတဲ့လင်းနေကိုင်းရေတပ်ဖွဲ့စစ်ကောင်စီတပ်ဖွဲ့တွေ123ဦးပေါ့လေမိသားစုတွေပါပေါင်းလည်း160ဝန်းကျင်ရှိပါတယ
်ကံပက်လက်မြို့မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေမြို့ကိုစွန့်ခွာသွားတာကြောင့်ပြစ်ခတ်မှုမရှိသိမ်းယူနိုင်ခဲ့တယ်လို့သူကဆက်ပြောပါတယ်
အဲ့ဒါတစ်ဆက်တည်းမှာလည်းကျွန်တော်တို့ဒီကံပက်လက်ကိုထိုးစစ်ဆင်ဖို့ပေါ့နော်ကံပက်လက်ကိုချင်းကတ်ထားတော့ကြာပါပြီတကယ်ထိုးစစ်ဆင်ဖို့ပြင်နေတော့21ရက်နေ့ည22ရက်နေ့မနေ့ပိုင်းတော့မှာပေါ့နော်သူတို့တောက်လျှောက်ဘလို့ဟိုစကန်းစုခေါ်ထွက်ပြေးသွားတာပေါ့ကျွန်တော်ထိုးစစ်ဆင်မဲ့အလုံးမှာထွက်ပြေးသွားတယ်ဆိုကျွန်တော်တို့မြို့ရှင်းနေထွက်ပြေးသွားတဲ့လူနောက်ကုန်လိုက်တယ်ကံပက်လက်ကိုတော့တနက်မဖောက်လိုက်ရဘဲနဲ့ဟိုတနက်ဟိုပြစ်ခတ်မှုမရှိဘဲနဲ့ပေါ့နော်ကံပက်လက်ကိုတင်လိုက်ရတဲ့အခြေအနေရှိပါတယ်ခင်ဗ
ျဒါအပြင်မင်းတပ်မြို့တင်တိုက်ပွဲမှာအာနာသိမ့်ပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသား73ဦးကိုလည်းကယ်တင်နိုင်ခဲ့ကြောင်းချင်းညီနောင်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုသိမ်းယူနိုင်ခဲ့တဲ့မျိုးတွေမှာဒေသခံတွေပါဝင်တဲ့ပြည်သူ့အုပ်ချုပ်ရေးကိုအကောင့်ထဲဖော်သွားမှာဖြစ်ကြောင်းနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့မင်းတပ်မြို့နယ်ကကျေးရွာပေါင်း200လောက်မှာဒီစနစ်ကိုကျင့်သုံးနေတာကြောင့်အခက်အခဲမရှိနိုင်ကြောင်းလည်းဆလိုင်းရောမန်ကပြောပါတယ်။လက်ရှိမှာတော့ဖလန်းမြုပ်ကိုဆက်လက်တိုက်ခိုက်နေပြီးတရားဝင်သတင်းထုတ်ပြန်သွားမှဖြစ်တယ်လို့လည်းသူကအခုလိုပြောပါဗျ
။ဖလန်းမြုပ်တင်တဲ့ပွဲတော့နိုဝင်ဘာ9ရက်နေ့မှာစတယ်ပေါ့နော်။တောက်လျှောက်ကျွန်တော်တို့ထိုးစစ်ဆင်နေတော်တော်များများတင်းယူနိုင်ခဲ့မှာအခု268ပေါ့လေ။ခလာရ268တခုတည်းပဲဂုံတကုံးတခုပဲကြာမှာတော့လေ။အဲ့တော့လည်းကျွန်တော်တို့ဆက်လက်ထိုးစစ်ဆင်နေပါတယ်။ဒီကြတဲ့မှာစစ်ကောင်စီကလည်းအဲလီကျုံစစ်ကိုခြာပြရတယ်ရှိတယ်။ဆိုတော့ဒီဖလန်းစစ်ဆင်နေတဲ့ပတ်သက်ပြီးမှလည်းကျွန်တော်တို့တရားဝင်မို့နော်ထုတ်ပြန်သွားဖို့ရှိပါတယ်ခင်ဗ
ျဒီကနေ့မှာတော့မင်းတပ်မျိုးပေါ်မှာမြေမြုံမိုင်းရှင်းလင်းတာနဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေကြောင့်ဒေသခံပြည်သူတွေအနေနဲ့ခွင့်ပြုချက်မရဘဲမင်းတပ်မျိုးမှာဝင်ထွက်သွားလာခွင့်မလုပ်ဖို့လေချင်းကာကွယ်ရေးမင်းတပ်ကသတိပေးထုတ်ပြန်ထားပါတယ်ရှင
်မင်းတပ်နဲ့ကံပက်လက်မျိုးတွေကိုချင်းညီနောင်နဲ့မဟာမိတ်တွေသိမ်းပိုက်လိုက်တဲ့တဲ့တင်မတ်အင်ဂျင်နီယာကပြောပြပေးခဲ့တာပါ View American အသံမြန်မာဘာသာအစီအစဉ်ကနေထုတ်လွှင့်ပေးမဲ့ဒီညအတွက် View ရဲ့နှစ်ကုန်ပိုင်းအထူးအစီအစဉ်တစ်ခုကတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါတယ်2024ခုနှစ်ဟာစံချိန်တင်ခဲ့သမျှအပူချိန်အမြင့်ဆုံးရောက်ရှိလာတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတော့တဘာဝဘေးတွေပြင်းထန်အားကောင်းလာသလိုကုန်းတွေရေနေတတဝအပါအဝင်ဂေဟဘေးဒါစနစ်တွေလည်းပိုပြီးတော့ထိခိုက်လာတယ်လို့လည်းထောက်ပြကြပါရယ်။ကမ္ဘာအပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးဖြစ်ပေါ်လာတဲ့ထင်ရှားတဲ့တဘာဝဘေးဒဏ်တွေနဲ့နိုင်ငံတကာရဲ့အားထုတ်မှုအနှစ်ချုပ်ကိုနန်းလောင်တဲ့ကိုစီသူတို့ကစူးစီးပြီးတော့တင်ဆက်ပေးထားပါရယ်ရှင
်။ဒီကရက်ဆန်နဲ့ဆက်တိုက်ကမ္ဘာအပူချိန်တွေမြင့်တက်လာတာမှာ2024ခုနှစ်ကတော့မှတ်တမ်းတင်ခဲ့သမျှအပူချိန်အမြင့်ဆုံးနှစ်တစ်နှစ်ဖြစ်လာပါတယ်။ဥရောပသမဂ္ဂရဲ့ဥတုရာသီရေးယာဌာနကော်ပါနီကပ်စ်ရဲ့နိုဝင်ဘာလထုတ်ပြန်ချက်အရ2024ခုနှစ်မှာကမ္ဘာဖြန်းမြောက်အပူချိန်ဟာ1850ပြည့်လွန်တဲ့ဆက်မှုခေတ်ဦးကာလကအပူချိန်ထက်1.5ဒီဂရီကိုပထမဆုံးကျော်လွန်ရောက်ရှိလာတာပါ။2023ခုနှစ်တုန်းကတော့ကမ္ဘာဖြန်းမြောက်အပူချိန်က1.48 ဒီဂရီအထိရောက်ရှိခဲ့ပါတယ်။ Pacific သမုဒ္ဒရာထက်ကသဘာဝအတိုင်းပေါ်ပေါက်လာတဲ့ El Niño အပူလိုင်းကြောင့်ပိုဆိုးလာတာဖြစ်နိုင်တယ်လို့လည်းသုံးသပ်ပါတယ်။အခုလိုကမ္ဘာအပူချိန်တွေမြင့်တက်လာတာနဲ့ဆက်စပ်ပြီးတော့တည်ဆုံရသူတွေလည်းကမ္ဘာမှာစံချိန်တင်တိုးလာနေပြီး Mexico နိုင်ငံမှာတော့အသက်35နှစ်အောက်လူငယ်တွေပိုများလာတယ်လို့ Colombia တက္ကသိုလ်ကသူတေသီတွေကပြောပါတယ်။ကိုလံဘီယာတက္ကသိုလ်ကဥဒုရာသီရေးရာစီးပွားရေးပညာရှင် Jeffrey Shada ကအခုသူတို့ရဲ့သူရှိချက်ကိုအခုလိုပြောပါတယ
် In brief we found that younger people are especially vulnerable to humid heat. So if you look at people who are younger than 35 they actually are accounting for the vast majority of deaths due to extreme heat. So we know that extreme heat is a major
လူငယ်တွေဟာပူနွေးဆွတ်ဆိုတဲ့ရာသီတွေရဲ့တက်ရောက်မှုကိုပိုပြီးကြုံရတာကိုတွေ့ရှိခဲ့ပါတယ်အပူချိန်မြင့်လွန်တဲ့အတွက်တည်ဆုံရသူအများစုဟာအသက်35နှစ်အရွယ်တွေဖြစ်ကြပါတယ်။ကမ္ဘာတစ်ဝန်းလုံးမှာရာသီဥတုနဲ့ဆက်ဆက်ပြီးအထူးကတည်ဆုံရတာကတော့အပူချိန်ပြင်းထန်လွန်တာကြောင့်ပါ။ဒါကိုမှတ်တမ်းပြုစုထားတာတွေလည်းအများပြားရှိပါတယ်။အပူချိန်ပြင်းထန်လို့တည်ဆုံရတဲ့လူအများစုဟာလည်းအသက်50ကျော်တွေထက်အသက်35နှစ်အရွယ်လူငယ်တွေဖြစ်နေတာကိုလည်းပထမဆုံးတွေ့ရှိခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမှာပြည်ခဲ့တဲ့နေရသည့်အတွင်းနှစ်ပူချိန်ပြင်းထန်လွန်းတဲ့အတွက်ဆေးရုံရောက်လာသူကထောင်နဲ့ချီရှိပြီးလူဦးရေထူထပ်လွန်းတဲ့မြို့တော်ကရာချီမှာတော့လူအတော်များများမူးမိတ်လဲကျခဲ့ရသလိုတချို့လည်းနောက်ဆုံးအသက်ပါပါသွားရတယ်လို့ဒေတာရင်သတင်းတွေကပြောပါတယ် တချို့ပြည်နယ်တွေမှာဆိုရင်နေ့အပူချိန်က48ဒီဂရီဆယ်စီယပ်အထိကိုရောက်ရှိခဲ့တာပါ။ဒါကြောင့်လဲလူတွေအိမ်မြေမထွက်ကြဖို့ရင်းမြများတောက်ပြီးတော့မလို့အပဲခီးမသွားကြဖို့အာဏာပိုင်တွေကတတိပေးတိုက်တွန်းခဲ့ရပါတယ်။ကပ္ပအပူချိန်တွေဖြန်းမြမြင့်တက်လာတဲ့နှုန်းထက်ပါကစ္စတန်နိုင်ငံမှာပိုးပြီးတော့မြန်ဆန်လာနေတာဖြစ်ပြီးလာမယ့်နှစ်ပေါင်း60အတွင်းကပ္ပအပူချိန်ဟာလွန်ခဲ့တဲ့အနှစ်40လောက်ကအပူချိန်နဲ့ 1.3 ကနေ 4.9 ဒီဂရီဆယ်စီယပ်အထိမြင့်တက်လာနိုင်ခြင်းရှိနေတယ်လို့လဲကဘာပိုင်ရဲ့ဥဒုရသည်ရေးရာပညာရှင်တွေကပြောပါတယ်။ဒါဟာနောင်ကြုံရတော့မဲ့ရှေ့ပြေးလက္ခဏာဖြစ်မယ်လို့လဲအော်တိုဘာလကုံမှာထုတ်ပြန်ခဲ့တဲ့ကဘာထိတ်တန်းဆေးပညာစာဆောင်ဖြစ်တဲ့ Lancet အစီအစဉ်ကစားမှာဖော်ပြပါတယ်။ University College London က Lancet အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာ Marina Romanillo ကအခုလိုပြောပါတယ်။
With our data, with our evidence, what we're seeing is that climate change is a fundamental.
ချမတို့ရထားတဲ့ data တွေနဲ့ချမတို့တွေ့မြင်နေရတာတွေကိုကြည့်ရင်ဥရရာသီပြောင်းလဲမှုဟာအခြေခံကျန်းမာရေးပြဿနာဖြစ်တယ်ဆိုတာအလွန်ထင်ရှားပါတယ်။ရာသီဥတုပြောင်းလဲလာတာကလူကျန်းမာရေးကိုထိခိုက်စေသလိုလူကျန်းမာရေးအတွက်ရေရိုရေရှည်ရင်ဆိုင်နေရတဲ့ချင်းချောက်မှုကြီးလည်းဖြစ်ပါတယ်
။အပူချိန်မြင့်တက်မှုနဲ့ဆက်ဆက်သေဆုံးမှုတွေတိုးလာနေတာကြောင့်အေးထံကြောင့်တည်ဆုံရတဲ့ပမာဏထက်ကျော်လွန်သွားနိုင်ခြင်းရှိနေပြီလို့လဲလန်ဆက်ဆက်နှစ်ပတ်လည်အစိုးရကမှဖော်ပြထားတာပါ2023ခုနှစ်ထဲမှာတော့ကျန်းမာရေးကိုထိခိုက်လောက်တဲ့အထိအပူချိန်မြင့်တက်ခဲ့တဲ့ရက်ပေါင်း50ကျော်အထိတိုးလာပါတယ်အခုလိုပူပြင်းလို့တဲ့အတွက်လှုပ်သားအင်အားလည်းအတော်ထိခိုက်ရတယ်လို့ဒေါက်တာရိုမန်နယ်လိုကပြောပါတယ်
We have reached record very concerning new levels in the latest year of data.To give you an example, we're saying that
the death of a very vulnerable age group is increasing. ဥပမာပြောရရင်အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတည်ဆုံးရတဲ့သူတွေထဲမှာအသက်65နှစ်နဲ့အထက်လူဦးရေဟာ1990ပြည်လွန်နှစ်တွင်နောက်ပိုင်း169ရာခိုင်နှုန်းထိတိုးလာပါတယ်။ပြင်းထန်လွန်းတဲ့အပူချိန်နဲ့ကြုံရတဲ့ဒေသတွေမှာတော့နေဘူးဆက်ကြတဲ့အလုထွက်လုံနိုင်တဲ့လူတွေလည်းနေတဲ့ထက်နှင်းလာပါတယ်။အလုတ်ကျန်းသမားတွေရဲ့ကျန်းမာရေးလည်းအတော်ထိခိုက်လာတာပါအပူချိန်မြင့်တက်လာတဲ့အတွက်လုတ်သားအင်အားတွေရှားပါလာတာကိုလည်းတွေ့ရပါတယ်နေ့အပူချိန်ပြင်းထန်လွန်းတဲ့အတွက်2023ခုနှစ်အတွင်းအလုတ်ချိန်နာရီပေါင်း512ဘီလီယံအထိဆုံးရှုံးခဲ့ရပါတယ
်2022ခုနှစ်တုန်းကတော့အပူလိုင်းနဲ့မိုးခေါင်ရေရှားမှုတွေပိုးပြီးတော့ဆိုးလာတဲ့အတွက်နိုင်ငံပေါင်း124နိုင်ငံတို့မှာအစာရေစာရှားပါမှုနဲ့ကြုံခဲ့တဲ့လူသန်းပေါင်းက150ကျော်အထိရှိခဲ့တာကိုလည်းအစိုးရကသာမှဖော်ပြထားပါတယ်
။ We've seen the second highest year of drought in 2023 on record. Almost 50% of the global land area is now affected.
မိုးကောင်ရေရှားမှုဒုတိယဆန်းကျင်တင်အဆိုးဆုံးရောက်ခဲ့တာလည်း2023ခုနှစ်ထဲမှာပါ။ကမ္ဘာ့ကုန်မြေ50ရာခိုင်နှုန်းလောက်မှာမိုးကောင်ရေရှားမှုအတော်ပြင်းထန်လာပါတယ်။ဒါကြောင့်လဲအာဖရိကဥကျိုဒေသကဆိုမာလီယာနိုင်ငံလိုနေရာမျိုးမှာငတ်မို့ခေါင်းပါမှုနဲ့ကျုံလာရပါတယ်။တောင်အမေရိကတိုက်မှာလဲမိုးခေါင်ရေရှားမှုဆူလွန်းတဲ့အတွက်တီးနှံဆိုက်ခင်းတွေပျက်စီးကုန်ပါတယ်။မြေကျောင်းကိုအမိပြုပြီးကူးလူသွားလာကြတဲ့အမေဆုံတစ်တော်တွေကဌာနေတိုင်းရင်းသားတွေလဲမြေကြီးခန့်ချောက်ကုန်တဲ့အတွက်ဆက်သွယ်ရေးပြတ်တောက်ကုန်တာပါ။ဒါကြောင့်လူကျန်းမာရေးအပေါ်ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုကအတော်ကြီးမားလှပါတယ်
။ဥဒုရာသီပြောင်းလဲမှုညီလာခံ COP29 မှာဝင်ရောက်ဆွေးနွေးနေကြတဲ့ကိုယ်စားလှယ်တွေအတွက်အထောက်အကူဖြစ်အောင်လို့ The Lancet ကျန်းမာရေးချန်နယ်ကအစီအစဉ်ခန်းစာကိုအချိန်မီထုတ်ပြန်ခဲ့တာပါ။ဖလုံအိမ်တန်းခွေထုတ်လုပ်နေကြတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုအဆုံးသတ်ပြီးတော့ပြန်ပြည့်မြဲစွမ်းအင်ကဏ္ဍမှာရည်နေမြို့တော်ကြဖို့အစီအစဉ်ခန်းစာပြုစုရေးသားခဲ့ကြတဲ့ပညာရှင်တွေကအစိုးရအဖွဲ့တွေကိုတိုက်တွန်းတောင်းဆိုထားတာလည်းဖြစ်ပါတယ်။တန်ရှင်စွန့်ရင်ဖက်ကိုရင်းနှီးမြုံနှံလိုက်မယ်ဆိုရင်တော့လူကျမ်းမာရေးဘဝရှင်သန်ရက်သည်ရေးနဲ့တဘာဝပတ်ဝန်းကျင်အတွက်ကောင်းကျိုးပြုနိုင်တယ်လို့လည်းထောက်ပြကြပါတ
ယ် There are resources that could be used to strengthen our health system
အကာအကွယ်နည်းလာတဲ့လူ့ဘဝအတိုင်းအဝိုင်းရဲ့ကျန်းမာရေးကိုအထောက်အကူပြုနိုင်တဲ့နည်းလမ်းတွေတော့ရှိပါတယ်ဒါကတော့ရုပ်ကျွင်းလောင်စာတွေကိုတိုးပြီးတော့ထုတ်လုပ်နေတာတွေရက်ပစ်ပြီးတန်ရှင်စွန့်ရင်တွေထုတ်ယူတာမျိုးဖြစ်ပါတယ်ဒါဆိုရင်တော့လေတုအရေးသွေးကောင်းမွန်လာမှာဖြစ်ပါတယ်လေရုညဉ့်ညံ့မှုကြောင့်ကမ္ဘာမှာနှစ်စဉ်လူပေါင်း၄သန်းလောက်တည်ဆုံနေရတာဖြစ်ပါတယ
်အပူချိန်မြင့်တက်မှုရဲ့အကျိုးဆက်အဖြစ်2024ခုနှစ်ထဲမှာအလွန်အင်အားပြင်းတဲ့သဘာဝဘေးဒဏ်တွေပေါ်ပေါက်ခဲ့တာမှာကမ္ဘာအကြီးဆုံးပူပန်းတက်တော်ကြီးတွေရှိရာဘရာဇီးမှာမိုးနေပြီးတော့မြစ်ချောင်းတွေရေခမ်းလာတယ်လို့တချို့နေရာမှာတော့မိုးခေါင်ရေရှားပြီးတော့ခြောက်သွေ့လွန်လာကြအောင်တောမီတွေလောင်ကျွမ်းလာပြီးတချို့အပိုင်းမှာကျတော့ရုတ်တရက်မိုးသည်းထန်ပြီးတော့ရေကြီးလာပါတယ်ကင်ညာနဲ့အာရဗ်စဝါမပြည်တော်စု UAE တို့မှာလည်း မကြုံစုဘူးရုတ်တရက်မိုးသက်ထန်ပြီးတော့ရေကြီးခဲ့ပါတယ်။ရေပေးကြောင်လူထောင်ပေါင်းများစွာဘေးလွတ်ရာရှောင်တိမ်ခဲ့ရပြီးစီးပွားရေးလုပ်ငန်းနဲ့အတံမွေးပန်းကြောင်လုပ်ငန်းတွေလည်းအကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ရပါတယ်။တောင်အာရှဘက်မှာတော့ရီမာနဲ့ယာဂီတို့လိုအရာပြင်းဆိုင်ကလုန်းမုန်တိုင်းကြီးတွေကြောင့်အဖက်ဖက်ကပျက်စီးဆုံးရှုံးခဲ့ရတာတွေအမေရိကန်နိုင်ငံမှာဝင်တိုက်သွားတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းတွေနဲ့လေဆင်နှာမောင်းကြီးတွေကြောင့်ထိခိုက်နစ်နာခဲ့ရတာတွေဟာသမုဒ္ဒရာရေမျက်နှာပြင်ပိုပြီးတော့ပူနွေးလာတဲ့အကျိုးဆက်တွေဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြပါရယ်။ပင်လယ်ရေမျက်နှာပြင်တွေပူပြီးပူနွေးလာတဲ့အခါလေလူထဲမှာသူ့တဘာဝအတိုင်းပြောင်းလဲပေါ်ပေါက်နေတဲ့ရာသီဥတုအခြေအနေတွေပူပြီးအင်အားပြင်းထန်လာတာပါ။ပူဖြစ်များလာတဲ့တဘာဝဘေးတွေဟာပူပြီးတော့လည်းအင်အားကောင်းလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေအခြေခံအဆောက်အုံတွေစိုက်ပျိုးရေးနဲ့လူမှုအတိုင်းအဝိုင်းတစ်ခုလုံးကိုထိခိုက်လာတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာတော့ရာဂီမုန်တိုင်းနှောက်ဆက်တွဲရေကြီးရေရှမ်းမှုတွေကြောင့်မြို့နယ်ပေါင်း330ကျော်မှာလူပေါင်း13,000ဝန်းကျင်ရေဘေးသင့်ခဲ့ကြပြီးတော့တေဆုံးသူရာဂဏန်းရှိကြောင်းလဲ UN OCHA ကထုတ်ပြန်ခဲ့ပါတယ်။မုတ်တုံမိုးကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါနိုင်ငံတို့မှာမိုးသည်းထန်ပြီးတော့ရေကြီးခဲ့တာပါ။ဒီပေါ်နိုင်ငံမှာလဲမကြုံစဘူးမုတ်တုံမိုးတဲထန်လို့နဲ့အတွက်ရေကြီးမြေပြိုမှုကြောင့်တေဆုံးရသူက200ကျော်ကျောင်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖိလစ်ပိုင်၊တိုင်ဝမ်နဲ့တရုတ်နိုင်ငံတို့ဘက်မှာလဲအလားတူသဘာဝဘေးတွေနဲ့ရင်ဆိုင်ခဲ့ရတာပါကြောင်အမေရိကတိုက်နိုင်ငံတွေထဲမှာတော့2024ခုနှစ်အတွင်းတော်မင်းလောင်ကျော်မှုကစံချိန်တည်းမြင့်တက်လာပါတယ်အထူးသဖြင့်ဘရာဇီး၊ကိုလံဘီယာနဲ့အီကွေဒေါနိုင်ငံတွေမှာမီးလောင်ကျော်မှုအဆိုးဆုံးဖြစ်ပြီးတော့တစ်တောဧကပေါင်း1,000ချီမီးပေးတင်ခဲ့ရပါတယ်ဆိုင်ပြိုရဲ့အတွက်မြေယာချက်တွင်ဖို့တော်မီရှိုရာအပါဝင်မိုးခေါင်ရေရှားမှုတာရှည်ပြီးတော့6တွေ့လွန်လာကြောင်းတော်မီကြီးတွေပူဆိုးလာတာလို့တာဝန်ရှိသူတွေကပြောပါရယ်ကနေဒါနိုင်ငံမှာဆိုရင်လဲ6တွေ့လွန်တဲ့အတွက်တော်မီတွေပူဆိုးလာတာမှာပြီးခဲ့တဲ့2023ခုနှစ်ကစံချိန်ထက်ကျော်လွန်ခဲ့ပြီးအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ထဲမှာလဲဒီဇင်ဘာလလည်းအထိလောင်ကျွမ်းနေတဲ့တော်မီကြီးတွေဟာလဲမနစ်ကမီဘေးတင်အေရီးယားထက်သုံးဆပိုကျဲလာပါရယ်ကမ္ဘာအရေးမှာအခုလိုသဘာဝဘေးဒဏ်တွေပိုးပြီးတော့ဆိုးဝါးလာနေချိန်မှာပဲကမ္ဘာလေလူတွေကဖန်လုံအိမ်တန်းငွေသိမ့်တဲ့မှုစံချိန်တင်မြင့်တက်နေတာကြောင့်ကမ္ဘာအပူချိန်မြင့်တက်မှုကအနည်းရောအဆင့်ကိုရောက်လာပြီလို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်တစ်ချိန်တည်းမှာပဲကမ္ဘာမြေကြီးရဲ့ဥတုရာသီပြောင်းလဲမှုကိုနီးပညာသင်တဲ့လေ့လာနိုင်တဲ့အလားအလာကောင်းတွေတွေ့နေရပြီလို့လည်းကမ္ဘာမိုးလေဝသအဖွဲ့အစည်း WMO ကပြောပါရယ်WMO အတွင်းရေးမှူးချုပ်ပမောက်ခဆလစတီဆာလိုကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Once again we are sounding the red alert for the planet but there is hope we have to have hope for the sake of future generations
ကမ္ဘာကြီးရဲ့ရာသီဥတုပြောင်းလဲမှုခြေအနေကတော့အနည်းအောင်အဆင့်ကိုရောက်နေပါပြီမျှော်လင့်ချက်ကတော့ရှိပါသေးတယ်အနာဂတ်မျိုးဆက်အတွက်မျှော်လင့်ချက်ကတော့ရှိရပါလိမ့်မယ်ကမ္ဘာမြေစနစ်ကိုပိုးပြီးတော့နားလည်စီမဲ့ဤပညာအသစ်တွေကလည်းရှိလာနေပါပြီ
ညာရီတို့ဤပညာတွေကကမ္ဘာကောင်းကျိုးအတွက်အသုံးချတာမျိုးဖြစ်အောင်တက္ကပါလုံးစီမံထိန်းချုပ်ဖို့တော့လိုတယ်လို့လည်းသူကသတိပေးပါတယ်ညာရီတို့နေပညာရယ်နဲ့ရေကြီးရေရှင်နိုင်တဲ့အခြေအနေမျိုးကြိုတင်ခန့်မှန်းပြီးတော့လူမှုအတိုင်းအဝန်းဖက်ကကြိုတင်ပြင်ဆင်မှုတွေလုပ်နိုင်အောင်အထောက်အကူပြုပါလိမ့်မယ်လို့လည်း WMO ကပြောပါတယ
် Completely revolutionizing how we forecast the weather which is really really exciting it offers a lot of potential possibilities to make weather modeling cheaper faster and ultimately more accessible to developing countries who might not have the resources to be able to
ရေတုနေပညာတွေကဘယ်လောက်ထိတိုးတက်လာသလဲဆိုတာမိုးလေဝသအဖွဲ့ချုပ်ရဲ့အစီအခံစာမှာမီးမောင်းထိုးပြထားပါတယ်ဒီပညာသစ်တွေကြောင့်မိုးလေဝသအခြေအနေကြိုတင်ခန့်မှန်းတဲ့နေရာမှာပိုပိုမြန်ဆန်လာသလိုစက်ပစ္စည်းကိရိယာတွေရဲ့ဈေးနှုန်းလည်းအများကြီးတက်တာလာပါပြီမိုးလေဝသကြိုတင်ခန့်မှန်းနိုင်ရင်ခေတ်မီနည်းပညာတွေငွေကြေးနဲ့အရင်းမြစ်မရှိကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေလည်းခုနည်းပညာတွေကိုအလွယ်တကူရနိုင်ကြတော့မှာပ
ါထိုင်းမြန်မာဖိလစ်ပိုင်လာအိုနဲ့ဗီယက်နမ်နိုင်ငံတို့မှာတိုင်ဖွန်းမုန်တိုင်းယာဂီကြောင့်ရောမုတ်တုံမိုးတဲထန်လွန်တာကြောင့်ပါအကြီးကျယ်ရေကြီးမြေပြိုခဲ့ပြီးတော့လူအသက်အိုးအိမ်စီးဆင်းတွေနဲ့လမ်းပန်းဆက်သွယ်ရေးအပြင်စိုက်ပျိုးမြေတွေနဲ့မွေးမြူရေးတိရစ္ဆာန်တွေပါတည်ကြည်ပျက်စီးနေရပါတယ်ဗီယက်နမ်မှာလည်းရေကြီးမှုကြောင့်လူပေါင်း350ဝန်းကျင်သေဆုံးပြီးတော့အခြေခံအဆောက်အုံနဲ့စိုက်ပျိုးမြေတွေပျက်စီးခဲ့ရတာပါဗီယက်နမ်သမ္မတဒူလမ်ကရာသီဥတုပြောင်းလဲမှုကနိုင်ငံတော်လုံခြုံရေးအတွက်ချင်းချောက်လာနေပြီလို့စက်တင်ဘာနှောင်းပိုင်းမှာကျင်းပတဲ့ကုလအထွေထွေညီလာခံမှာပြောကြားခဲ့ပါတယ
် An ninh phi truyền thống ngày càng gay gắt biến đổi khí hậu hiện tượng khí hậu cực đoan
နိုင်ငံတော်လုံခြုံရေးအတွက်စင်ကောချက်တွေဖြစ်တဲ့ဥတုရာသီပြောင်းလဲမှုပြင်းထန်တဲ့ရာသီဥတုနဲ့သဘာဝဘေးအန္တရာယ်တွေကုသရေးယောဂါတွေနဲ့သဘာဝအရင်းမြစ်တွေရှားပါမှု တကြီးရွယ်အိုလူရည်တိုးပွားလာမှုစတဲ့အချက်တွေဟာနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးဂျိုးပန်းချက်တွေကိုပိုပြီးနှောင့်နှေးလာစေပါတယ်။စည်ရင်းနွားပါတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားဖွံ့ဖြိုးတိုးတက်မှုကွာဟချက်တွေလည်းပိုပြီးတော့ကြီးမားလာစေပါတယ်။ VNN နဲ့ဒေသတွင်းအခြားနိုင်ငံတွေကိုဖျက်ဆီးသွားတဲ့စူပါတိုင်ဖုန်းမုန်တိုင်းယာဂီဟာဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအတွက်စိန်ခေါ်ချက်ဖြစ်တယ်ဆိုတာပြက်ပြက်သားသားသတိပေးလိုက်တာလည်းဖြစ်ပါတယ်။
ကဘာတဝန်းကတစ်ပင်မျိုးစိတ်တွေလဲတဘာဝပဝန်ချင်းပြောင်းလဲမှုဘေးနဲ့မလို့ကင်းနိုင်ကြပါဘူးကဘာကြီးရဲ့အဆိုးလို့တင်စားခေါ်ကြတဲ့ဘရာဇီးနိုင်ငံထက်ကအမေဇုန်တည်တော်ကြီးလဲမွန်ကျက်နေရပြီလို့တဘာဝပဝန်ချင်းထင်းထင်းဆောင်းဆောင်ရဲ့အဖွဲ့ IUCN ကပြောပါတယ်အပင်မျိုးစိတ်တွေအရေးကဘာတဝန်းကသိပ္ပံပညာရှင်ပေါင်းထောင်နဲ့ကြီးတို့ပါဝင်သုတေသနပြုတွေ့ရှိထားတာတွေကို IUCN ရဲ့ပထမဆုံး Global Tree Assessment အစီရင်ခံစာမှာဖော်ပြထားတာပါအပင်တို့ရဲ့ရှင်သန်နိုင်မှုအခြေအနေကစိုးရင်စရာကောင်းနေပြီလို့ IUCN အဖွဲ့က Craig Hilton Taylor ကပြောပါတယ
် We have assessed the status of the majority of the world's tree species.
So that's about 40. ကမ္ဘာ့ဘဝကအဓိကအပင်မျိုးစိတ်ပေါင်း 48,000 လောက်ကိုကျွန်တော်လေ့လာစမ်းသပ်ခဲ့ကြတာပါ။အဲ့ဒီမှာမျိုးစိတ်3ခုမှာတစ်ခုဒါမှမဟုတ်အပင်မျိုးစိတ်ပေါင်း38ရာခိုင်နှုန်းကမျိုးတုံးပျောက်ကွယ်မဲ့ဘေးနဲ့ကြုံရတာတွေ့ခဲ့ရပါတယ်။ဒါအလွန်စိုးရင်စရာကောင်းပါတယ်။တပင်းတွေဟာကဘာကြီးရဲ့ဂေယဗီရာစနစ်အတွက်မရှိမဖြစ်တဲ့အရာတွေပါလူသားတွေပါဝင်ဂေယဗီရာစနစ်ကြီးဆက်လက်ရှင်သန်ရပ်တည်ရေးအစားအစာရရှိရေးခိုးလုံစရာအဖြစ်တပင်းတွေကိုပဲအဓိကအားထားနေရပါတယ်ကာဗွန်လန်ငွေရေနဲ့နိုက်ထရိုဂျင်ဓာတ်ငွေလည်ပတ်မှုတန်စရာအတွက်လည်းတပင်းတွေမရှိလို့မဖြစ်ပါဘူ
းနိုင်ငံပေါင်း192နိုင်ငံကတပင်းမျိုးစိတ်တွေအခုလိုမျိုးတုံးပြောက်ကွယ်မဲ့အနေနဲ့ကြုံနေရတာလည်းဖြစ်ပါတယ်ကဘာမှာတစ်ပင်တစ်တော်အများဆုံးရှိရာတောင်အမေရိကတိုက်ကတစ်ပင်ပေါင်း25ရာခိုင်နှုန်းလောက်မျိုးရုံးပျောက်ကွယ်နဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့လည်း IUCN ကပြောပါတယ်။တစ်ပင်တွေနဲ့တဲ့အာဖရိကတိုက်မှာလည်းလက်ရှိပေါက်ရောက်နေတဲ့အပင်45ရာခိုင်နှုန်းလောက်တို့လည်းအလားတူဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ
။ So the biggest threat to trees around the world is deforestation, loss of habitat to expanding agriculture.
ကမ္ဘာတဝန်းလုံးကအပင်တွေခုလိုဘေးအန္တရာယ်နဲ့ကြုံနေရတဲ့အဓိကအကြောင်းရင်းတွေကတင်တော်ပြုံးတည်တာစိုက်ပျိုးပြေချဲ့ထွင်တဲ့အတွက်တောရိုင်းတရိစံတွေပျောက်ကွယ်လာတာအပြင်စိုက်ခင်းနေကြောင်းရောစကြံမြေအဖြစ်အသုံးချနေတာကြောင့်လည်းပါပါတယ
် IUCN အဖွဲ့ရဲ့မျိုးရုံးပျောက်ကွယ်နိုင်ခြေရှိတဲ့စည်ရင် Red List ထဲမှာအပင်မျိုးစိတ်ပေါင်းစုံလို့ရတဲ့နာမည်က25ရာခိုင်နှုန်းကျော်ပါဝင်နေပါတယ်တစ်ပင်တွေအခုလိုပျက်စီးမဲ့ဘေးအန္တရာယ်နဲ့ကြုံနေရတာဘလောက်ကြာပြီလဲပေကနေစာဖြစ်တာလဲဆိုတာအတိအကျမသိနိုင်တဲ့အတွက်အခြေအနေကအလွန်စိုးရင်စရာကောင်းတယ်လို့လဲခရစ်ကပြောပါတယ်။ဒါကြောင့်လဲထိန်းသိမ်းဆောက်ရှောက်ရဲ့လုပ်ငန်းတွေအရေးတကြီးလုပ်ဖို့လဲတိုက်တွန်းပါတယ်။ IUCN ရဲ့အပင်များဆိုင်ရာအစဉ်ခန်းစားပါအခြေအနေကစိုးရင်စရာကောင်းတယ်ဆိုပေမဲ့လို့မျိုးရုံးပြက်ကွယ်နိုင်ခြေရှိတဲ့အပင်မျိုးစိတ်ပေါင်း 16,425 ခုစလုံးဆုံးရှုံးလိုက်ရပြီဆိုတဲ့သဘောတော့မဟုတ်ပါဘူး။ကရဘီတာစနစ်တွေအကြောင်းခြုံငုံပြောဆိုလှေရှိကြပေမဲ့လို့အဲ့ဒီစနစ်ကြီးတွေကမျိုးစိတ်တစ်ခုချင်းစီတိုင်းအရေးပါတာကိုလည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။ဘလို့မျိုးစိတ်တွေကဘလို့ဘေးအန္တရာယ်နဲ့ကြုံနေရသလဲ။ကမ္ဘာ့ဘယ်အရက်ကဘယ်အပင်မျိုးစိတ်တွေကအမြန်ဆုံးထိန်းသိမ်းဆောက်ရှောက်ဖို့လိုအပ်နေတယ်လဲဆိုတာကိုလည်းပညာရှင်တွေတွေ့ရှိထားတာပါ။ဒါကြောင့်လဲအပင်တွေထပ်ပြီးတော့မဆုံးရှုံးရအောင်အမြန်ဆုံးဆောင်ရွက်နိုင်မယ်ဆိုရင်တော့ပျက်စီးဆုံးရှုံးမှုနဲ့အောင်ဆောင်ရွက်လို့ရပါသေးတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။တချိန်ထဲမှာပဲလူကြမ်းမာရေးသဘာဝပတ်ဝန်းကျင်နဲ့တော်ရင်တရိတ်ဆန်တွေကိုအကြီးအကျယ်ထိခိုက်လာနေတဲ့ပလတ်စတစ်ညင်ညမ်းမှုတိုက်ဖျက်ရေးကုလသမဂ္ဂရဲ့ဦးဆောင်ဆွေးနွေးမှုမှာလည်းသဘောတူညီမှုမရဘဲပြီးဆုံးသွားပါတယ်။ပင်လယ်ထဲမြေချောင်းတွေကပလတ်စတစ်ညံ့ညမ်းမှုဟန်တာနိုင်ရင်းနဲ့ပလတ်စတစ်အသုံးပြုမှုလျှော့ချရေးနိုင်ငံဆောင်မဖြစ်မနေလိုက်နာရမယ့်သဘောတူညီမှုချမှတ်နိုင်အောင်နိုင်ငံတကာပလတ်စတစ်အသုံးပြုမှုလျှော့ချရေးစိစက်ညီနိုင်ရင်ကော်မတီ INC ကကြီးမှုပြီးတော့တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာဒီဇင်ဘာပထမပတ်ထဲကျင်းပခဲ့တာပါ2022ခုနှစ်ကစပြီးတော့ INC ညီလာခံကိုကျင်းပနေတာမှာပူဆန်မြို့ညီလာခံကတော့ INC ရဲ့၅ချိန်မြောက်နဲ့နောက်ဆုံးညီလာခံဖြစ်ပြီးတဘောတူညီမှုမူကြမ်းတရက်ကိုအပြည့်အစုံချမှတ်နိုင်အောင်ရည်မှန်းထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတဘောတူညီမှုမရခဲ့တာကြောင့်ဆက်ပြီးတော့ဆွေးနွေးကြရအောင်ပါ။2009နောက်ပိုင်းမှာပလတ်စတစ်ထုတ်လုပ်မှုကနှစ်ဆတိုးလာတယ်လို့စီးပွားရေးပူပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD အဖွဲ့ကြီးကလည်းပြောဆိုထားတာပါ။လာမယ့်2060ဆိုရင်တော့ပလတ်စတစ်ထုတ်လုပ်မှုက3ဆပိုများလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ အသုံးပြုတဲ့ plastic တွေရဲ့90%ရခိုင်နှုန်းကိုပြန်လည်အသုံးချနိုင်ခြင်းမရှိတဲ့အတွက်လဲ plastic တန်ချိန်တန်ပေါင်း20ကျော်ဟာမြေချောင်းနဲ့တဘာဝပတ်ဝန်းကျင်မှာစွန့်ပစ်ပစ္စည်းတွေအဖြစ်ရောက်ရှိသွားပါတယ်။စွန့်ပစ် plastic ကတင်းငယ်တဲ့အပိုင်းအစားတွေဟာရေအရင်းမြစ်တွေမြေစီလော်တွေနဲ့လူတွေရဲ့ခန္ဓာကိုယ်တွေထက်အထိပြန့်နှံ့သောတတ်တဲ့အကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကသတိပေးထားတာပါ။ကုလသမဂ္ဂကဦးဆောင်ပြီးတော့ဦးသူရသည်ပြောင်းလဲမှုထိန်းချုပ်ရေး plastic ညင်ညမ်းမှုတိုက်ဖျက်ရေးကေဟဗေဒစနစ်တွေထိန်းသိမ်းရင်းနဲ့တဲကန္နရမြေတွေတိုးမလာအောင်ဟန်တားရေးစတဲ့ဆွေးနွေးပွဲတွေကိုကျင်းပခဲ့ပေမဲ့လို့လည်းတိတာထင်ရှားတဲ့သဘောတူညီမှုမရခဲ့တဲ့အတွက်ကုလသမဂ္ဂလုပ်ငန်းစီရင်ထိရောက်မှုအပေါ်မေးခွန်းတွေလည်းထွက်လာနေပါတယ် UNEP ရဲ့အမှုဆောင်ညွှန်ကြားရေးမှူး Igna Edison ကအခုလိုပြောပါတယ
် Is it frustrating? Yes. Is it difficult? Yes. But it is the only way.And so I wouldn't classify it as an outright failure. I understand the frustration at the speed, at the scale of the outcomes. That could have been much more ambitious. ဥရယာဒီပြောင်းလဲမှုတိုက်ချက်ရေးဘုံသဘောတူညီမှုမရသေးတဲ့အပေါ်မှာစိတ်အနှောက်အယှက်ဖြစ်သလားခက်ခဲသလားလို့မေးရင် yes လို့ပဲပြောရပါလိမ့်မယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေလုံးဝအောင်မြင်မှုမရတာတော့လည်းမဟုတ်ပါဘူး။ဆွနေဘွားရလတ်တွင်အကောင့်ထည့်ဖို့မှုနှိကွေးတဲ့အတွက်အားမလို့အားမရဖြစ်နေကြတာကိုတော့ဒီမှာသဘောပေါက်ပါတယ်။ဒါကတလန့်ချင်းသွားရမယ့်လုပ်ငန်းမျိုးတွေပါ။ဒီမှာဘာပတ်ဝန်းကျင်ကိစ္စတစ်ခုတည်းတည်းမဟုတ်ပါဘူး။ကုလသမဂ္ဂဆိုတာလက်ပေါင်းစုံဆွေးနွေးနိုင်ဖို့အတွက်ဖွဲ့ထားတာပါ။အဖွဲ့တည်ထောင်ခဲ့တဲ့အနှစ်80နီးပါးကာလအတွင်းနိုင်ငံစုံအားလုံးတညီတညွတ်ထဲစုပေါင်းဆောင်ရွက်နိုင်တဲ့တစ်ခုတည်းသောနေရာလည်းဖြစ်ပါတယ်ရှင်။
ကျောကျွန်းလောင်စာထုတ်ယူနေကြတဲ့စွန့်ရင်ကုမ္ပဏီတွေဩဇာကျေလွန်တဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာသဘောတူညီမှုမရနိုင်တာလို့တက်ကြွလှုပ်ရှားသူတွေကရှုမြင်ပါတယ်။ဓာတ်စီ၊ရေနံစီ၊ကြောင်မီသွေးနဲ့တဘာဝတန်ခွေစားတဲ့ရုပ်ကျွင်းလောင်စာတွေကိုထုတ်ယူသုံးစွဲနေတဲ့အကျိုးဆက်ကတော့လေထုနဲ့ရေထုတွေပိုးပြီးတော့ညဉ့်ညမ်းလာနေတာဖြစ်ပြီးကမ္ဘာအပူချိန်လဲဆက်တိုက်မြင့်တက်လာစေတာပါ။အခုလိုလူသားတွေရောတဘာဝပတ်ဝန်းကျင်အပေါ်မှာပါဆိုကြိုးတွေတက်ရောက်နေတဲ့ဖလုံးအိမ်တက်ငွေထုတ်လို့မှရှော့ချနိုင်အောင်လို့ပြန်ပြေမြဲစွန့်ရင်တွေဖက်ပို့ပြီးတော့ရင်းနှီးမြှုပ်နှံကြဖို့ကျွမ်းကျင်ပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကအားစိုက်တိုက်တွန်းနေကြတာလည်းဖြစ်ပါတယ်။ကျမနှောင်းလာပ
ါ။ဒါကတော့လမ်းလောင်နဲ့ကိုစီသူတို့စူးစီးတင်ဆက်ပေးခဲ့တဲ့2024ခုနှစ်အတွဲပြင်းထန်တဲ့သဘာဝဘေးဒဏ်နဲ့နိုင်ငံတကာရဲ့အားထုတ်မှုတွေအကြောင်းဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားဆင်ခဲ့ရတာဖြစ်ပါတယ်။မကြခင်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebengalis ဖြစ်ပါတယ်။
မင်္ဂလာညချမ်းသာရှင်များရှင် View American တန်ကနေ2024ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ View မြန်မာပိုင်းရဲ့တနင်္လာညအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။အရေးဆုံးနားဆင်ရမယ့်တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုကတော့တွေ့ဆုံမြင်မြန်ခန့်အစီအစဉ်ဖြစ်ပါတယ်။စည်ရေးအောင်မြင်မှုကြောင့်ကချင်လွတ်မြောက်ရေးတပ် KIO KIA ကိုတာဝန်ရှိသူအဖြစ်တရုတ်နိုင်ငံကညှိနှိုင်းစကားပြောလာရသလိုအရခတက်တော် AA ကလည်းတရုတ်အတွက်အရေးပါတဲ့မြို့တွေဖြစ်တဲ့စစ်တွေနဲ့ကြောက်ဖြူနဲ့ပတ်သက်ပြီးညှိနှိုင်းနာတွေလှုပ်လာရဖို့ရှိတယ်လို့ဝါရက်မြမအရေးကျွမ်းကျင်သူတူကပြောလိုက်ပါတယ်။စီရေးအရာနယ်မြေတွေသိမ်းပိုက်နိုင်ဖို့အပြင်ရေရှည်ဆက်ပြီးတော့ထိမ့်ချုပ်ထားနိုင်ဖို့ကပိုအရေးကြီးတယ်လို့သူကထောက်ပြပါတယ်။တိုင်းရင်းသားအဖွဲ့တွေရဲ့စီရေးအလားအလာနဲ့ပတ်သက်ပြီးတော့ဝါရှင်တန်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ CSIIS ရဲ့အရှိတောင်အာရှလေးလာရေးအစီအစဉ်ကသူတေသည်မိုက်ကယ်မာတင်ကိုကိုညဉ့်ညရေးကဆက်သွယ်မေးမြန်းထားပါရရှင
် The recent meeting between Chinese officials and Kachin
Latlo မှာပဲဒီတရုတ်အရာရှိတွေနဲ့ Kachin လိုက်ဖွဲ့ KIO KIA ဥက္ကဋ္ဌဘူချိုကြီး and Banla တို့တွေ့ဆုံမှုတွေဖြစ်ခဲ့တဲ့နောက်ပိုင်းမှာဒီကချင်မာနယ်ဇက်ကိတ်တွေပြန်ဖွင့်နေဆိုတဲ့သတင်းတွေထွက်လာပါတယ်ဒါကအထူးသဖြင့်နယ်ဇက်ကုံတွယ်ရေးလို့ကိစ္စရမျိုးတွေမှာ KIO KIA ကို state actor လို့ခေါ်တဲ့ဒီတရားဝင်အစိုးရအုပ်ချုပ်မှုပုံစံမျိုးဖြစ်ပြီးမှပြုလာတဲ့တရုတ်နိုင်ငံရဲ့ချင်းခတ်မှုအပြောင်းလဲချက်ပြကျလို့ဒီစားလိုက်ပါတယ် state actor
particularly in the context of border trade
it's hard to say exactly if it's a shift or if
ရွေးပြောင်းတစ်ခုလားဒါမှမဟုတ်သူတို့ရဲ့ရည်မှန်းချက်ပန်းနိုင်အတွက်ချိန်ညှိမှုတစ်ခုခုလောက်တာလားဆိုတော့အတိအကျပြောရခက်ပါတယ်တရုတ်ကအဲ့ဒီမှာလုံပိုင်ခွင့်တွေရကျင်နေသူတို့ရဲ့ရင်းနှီးမြှုပ်နှံမှုကုန်သွယ်ရေးနဲ့သူတို့နိုင်ငံသားတွေအတွက်လုံခြုံမှုလိုချင်ပါတယ် တခြားတစ်ဖက်မှာလည်းတရုတ်နိုင်ငံကမြန်မာစစ်တပ်နဲ့ကခိုင်မာတဲ့ဆက်ဆံရေးတစ်ခုကိုစစ်စုနဲ့များစွာပေါ်ဆောင်ထားတယ်လို့တချိန်တည်းမှာပဲတိုင်းဒေသလက်နက်ကင်ဖွဲ့စည်းတဲ့သူကလက်နက်နဲ့တခြားအထောက်ပံ့တွေပေးနေပါလေ။ချိန်ကာလတစ်ခုရှိလာချိန်မှာတော့ကချင်လူမျိုးရေးတပ်မတော် KIA အပါအဝင်တိုင်းဒေသလက်နက်ကင်အဖွဲ့အစည်းတချို့မှာအနေအဆင်အဆင့်အပေါ်စားလက်နက်တွေထုတ်နိုင်တဲ့ကိုပိုင်လက်နက်ထုတ်လို့ရေးစက်ယုံတွေရှိလာပါလေ။ဆိုတော့သူတို့ကအရင်နှစ်30လောက်ကလို့တရုတ်ဘော်စီရီးယားမိခိုအားထားရတာမျိုးတိတ်မရှိတော့ပါဘူး။ဒါကသူတို့ဘော်တရုတ်ရဲ့လွန်မှုမှုကိုအာရော့စေပါလေ။လူငယ်တဲ့နှစ်အနေငယ်တုန်းကကျွန်တော် KIA ကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အခါသူတို့ကတရုတ်နဲ့ဆက်ဆံရေးတရက်ထားရှိဖို့ကကျွန်တော်တို့ရဲ့အကျိုးစီးပွားအတွက်အကောင်းဆုံးဖြစ်လို့တရုတ်နဲ့ဆက်ဆံရေးကရှိရမယ်လို့ပြောကြပါတယ်။သူတို့ဆိုရတော့တရုတ်ကသူတို့ကိုမလိုရမယ်၊ဘာမလို့ရဘူးညွှန်ကြားနေတာမျိုးတော့မဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်လက်ရှိအခြေအနေပေါ်ကျွန်တော်ရဲ့ရှုမြင်ချက်ကတော့ KIA ကိုအပြစ်ခတ်ရက်စက်ရေးသဘောတူညီချက်ရဖို့တရုတ်ကဖိအားပေးနေတာမှာ KIA ကိုသူတို့ရဲ့ထိုးစစ်တွေရပ်တန့်ဖို့ဒါမှမဟုတ်သူတို့ထိန်းချုပ်ပြီးသားဒေသတချို့ကနေစုခွာဖို့တွေပြောနိုင်ပါတယ်။ဒါပေမဲ့ KIA ကလည်းဒါကိုမလုပ်နိုင်ဘူးလို့ရရင်ကြည်ကြည်ပြန်ပြောပါမယ်။တခါတရုတ်ကဖိအားပေးနေတဲ့အနေနဲ့နေဆက်ကုံသွေးကြီးကိုဖျက်တောက်ဖို့ကြိုးစားခဲ့ပါလေ။ KIA ကလည်းတရုတ်နိုင်ငံအတွက်ပို့ပြီးတော့အရေးပါတဲ့နယ်မြေတွေကိုတင်ပိုက်ပြလိုက်ပါလေ။အဲဒီခါမှာတော့တရုတ်နိုင်ငံဘက်ကညှိကြရအောင်ဆိုတဲ့သဘောဖြစ်လာတာပါ။နေဆက်ပြန်ဖွင့်နိုင်ဖို့နဲ့တရုတ်ကသူဆန္ဒရှိတဲ့အတိုင်းဆက်ပြီးတော့ဝင်ရောက်ခွင့်ရအောင် KIA ကိုအဲဒီဒေသတွေမှာတရားဝင်တာဝန်ရှိသူဖြစ်အတူလက်တွဲလုပ်ကိုင်နိုင်ဖို့စကားပြောကြဆိုဆိုပြီးတော့ဖြစ်လာပါလေ။ကျွန်တော်မြင်ရတော့ဒါကတရုတ်နိုင်ငံအတွက်အသိကိုလက်တွေ့ကျတဲ့လုပ်ရည်လို့မြင်ပါတယ်။ကချင်နဲ့ပတ်သက်ပြီးတော့ကျွန်တော်နားလည်တာက KIA နဲ့ KIA ဦးရောဟာတမိုင်းကြောင်းအရာကချင်ပိုင်းနယ်မြေလို့သတ်မှတ်ခေါ်ဝေါ်တဲ့ဒေသတွေကိုထိန်းချုပ်ခြင်းကြပါတယ်။ဒါပေမဲ့အဲ့ဒီထဲမှာတချို့ကစကိုင်းနဲ့ရှမ်းပြည်မြောက်ပိုင်းကအစိတ်ပိုင်းတချို့ကိုလည်းကချင်နယ်မြေအဖြစ်စဉ်းစားထားတာပါ။ဆိုတော့ကချင်လန်းကချင်ပြည်လို့ဆိုကြပါစို့။အဲ့ဒီလိုခေါ်မယ်ဆိုရင်ကချင်ပြည်ရဲ့ဒေသတစ်ပိုင်းလို့ယူဆထားတဲ့အဲ့ဒီနယ်မြေတွေကိုသိမ်းဖို့သူတို့စီရေးရဆက်စ조사မှာလားကချင်ပြည်အဖြစ်သူတို့သတ်မှတ်ထားတဲ့နယ်မြေတွေကိုအောင်မြင်ပြီးရင်ကောသူတို့ဘာဆက်လုပ်ကြမလဲရက်သွားမလား Okay ငါတို့လိုချင်တာတွေရပြီကချင်မှာဆဲစုနစ်နဲ့ချီပြီးတော့ရှိပြီးသားဖြစ်တဲ့အစိုးရရန်တရားတွေကိုအခုဆက်ပြီးတိုးချက်ဆောင်ရွက်မယ်ဆိုတာမျိုးပြောနေပါလေဒါမှမဟုတ်ရင်လည်းကောင်းပြီငါတို့နိုင်ပြီငါတို့နယ်မြေထဲမှာအင်အားခိုင်မအောင်လုပ်မယ်ဒါပေမဲ့တခြားတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထူးထူးဖြင့် MNDA ကိုကန်း TNLA တအန်း AAR ခတ်တတော်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့လိုသူတို့နဲ့နှွေးထွေးရင်းနှီးတဲ့ဆက်ဆံရေးရှိတဲ့အဖွဲ့တွေကိုခင်ဗျားတို့လွတ်မြောက်ဖို့ခင်ဗျားတို့ရဲ့တိုက်ပွဲမှာဆက်ပြီးကူညီမယ်ဆိုတာမျိုးလည်းဖြစ်နေပါလေ။ဒါပေမဲ့ကျွန်တော်တို့အဓိကအာရုံစိုက်မှာကတော့ကချင်မှာပဲဆိုတာမျိုးဖြစ်နေပါလေ။အဲ့ဒီမိကွန်းတွေဟာအခုချိန်မှာလုံးဝစဉ်းစားသင့်တယ်လို့ကျွန်တော်ထင်ပါတယ်။နေမြေလိုက်လွှမ်းမိုးထားတဲ့တိုင်းရင်းသားဖွဲ့အစည်းကသူတို့နေမြေလို့မှတ်ယူထားတဲ့ဒေသတွေကိုထိန်းချုပ်ပြီးသွားရင်ဘာဖြစ်မလဲဆိုတာပါ။သူတို့ဘာဆက်လုပ်ကြမလဲဆိုတာပါ။
What do they do next? Now let me move to the Rakhine as there's a similar situation.
Okay, a lot of chine myo shi de Rakhine back ko jaw set le de ma de. Araka dot A ga aku so yin ma la ngan a le bai ne ko ni kat de an ne taung kou lo myo le de thi Rakhine taung mai ko phyat che yauk ni ba de. Di lan chang ga so yin ma la ngan a le bai ko win nai lo ba pyu a ya so yin anoin yee ba de so jaw cha ba de. ဆိုတော့ဒီ AASCA လှူရှားမှုကအထူးသဖြင့်ဖြစ်လာနိုင်ရရှိတဲ့တရုတ်ခရီးအောက်မှာဘလောက်ကြာကြာဆက်ရပ်တည်နိုင်လဲ
Especially under potential Chinese pressure
I've been talking to some people specifically about what's going on in Rakhine State
ရခိုင်ကိစ္စကထူးခြားအတက်ကြွဆုံးလို့ပြောရမှာပါအခြေခံကြာကြာပြောရရင် AA ကရခိုင်ကမြို့နယ်အလုံးကိုသိပိုက်ဖို့ဥတီနေပုံရပါတယ်ချွန်းချက်ကတော့စစ်တွေနဲ့ကြောက်ဖြူမြို့နယ်တွေပါစစ်ကောင်စီတပ်တွေကအဲ့ဒီမှာအတော်အားကောင်းကောင်းနဲ့အထိုင်ချထားပါတယ်ဒါပေမဲ့ပြောခဲ့တဲ့ကချင်ဖြစ်စင်မှာလို့ပဲအရကတတော် AA ကမကွေးတိုင်းတဲကအစိပ်ပိုင်းတချို့ကိုရခိုင်နယ်မြေအဖြစ်ယူဆနိုင်ပါသလားဒါမှမဟုတ်ဗမာနယ်မြေအဖြစ်ယူဆမလားပြီးတော့ရခိုင်ပြည်ကိုစုစည်းနိုင်အောင်လုပ်ပြီးရင်လည်းမေးစရာဖြစ်လာတာကဒါကဘလို့သဘောဆောင်လဲဆိုတော့ပါဆိုလိုတာကကျွန်တော်ဂျိုတင်စစ်ကူးကြည့်တာကတော့သူတို့ကြေညာချက်ထုတ်ပါမယ်ပူပြီးလွတ်လပ်မှုနဲ့တရားရည်တည်ခွင့်ရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရရခိုင်ပြည်အဖြစ်ကြေညာပါမယ်ဒါပေမဲ့ဒါကအနာဂတ်မှာမြန်မာနိုင်ငံဒါမှမဟုတ်ဗမာနိုင်ငံရဲ့ဒစီတစ်ပိုင်းဖြစ်သလားဆိုတဲ့အကြောင်းကိုတော့ရေးရရမပြောထားတဲ့ကြေညာချက်မျိုးထုတ်လာနိုင်ပါလေ။သူတို့ကရှေ့မှာဖြစ်လာနိုင်တဲ့အခြေအနေပေါ်မူတည်ပြီးတော့စောင့်ကြည့်မဲ့ချင်းကပ်မှုမျိုးလုပ်ကောင်းလုပ်နိုင်ပါလေ။တရုတ်ရဲ့လွန်မိုးမှုကိုပြောရရင်လေသူတို့ကတရုတ်နိုင်ငံနဲ့အလံဝိတဲ့အနေထားလို့ပြောကြပါလေ။ရိခါပစ္စည်းအရင်းမြစ်တွေရရှိမှာသူတို့ဘာသာယက်တီနိုင်တဲ့အနေထားဖြစ်လာပါလေ။အဲ့ဒီအတိုင်းသာမှန်ရင်တော့စစ်တွေနဲ့ကြောက်ဖြူလူကိစ္စရက်တွေကိုအတိအကျတရုတ်ရာရှိတွေနဲ့ဆွေးနွေးတွေ့ဆုံတာမျိုးဖြစ်လာနိုင်ပါလေ။ခုလောလောဆယ်ဒါမျိုးကိစ္စတွေကိုတော့ဖွင့်ပြီးတော့မဆွေးနွေးသေးဘူးဆိုရင်တော့မှအနာဂတ်မှာတော့အေအေအနေနဲ့တရုတ်နိုင်ငံအတွက်အရန်ရေးကြီးတဲ့အဲ့ဒီနေရာနှစ်ခုနဲ့ပတ်သက်ပြီး အလေးနက်ထားပြီးတော့ညှိနှိုင်းမှုတွေလုပ်ရလိမ့်မယ်လို့ကျွန်တော်ပြောလင်ပါတယ်
locations which are very important to China
some argue that as long as the navy
okay ဒီနေပြည်တော်မှာအုပ်ချုပ်ရေးရှိနေသေးတယ်သူတို့နေပြည်တော်ထိန်းချုပ်မှုကနေပြည်တော်ရဲ့ဖိအားအောက်မှာရှိနေပြီးတော့သူတို့ဖြစ်ချင်လို့ဖြစ်နာနိုင်မှုလို့တချို့ကထောက်ပြကြပါတယ်ဒီဆိုလိုတာလွတ်လပ်တဲ့ဒီဖြစ်ရက်တည်နိုင်မှုဒီကျွမ်းကျင်သူပညာရှင်အမြင်နဲ့ကဲဖြတ်မယ်ဆိုရင်ဒါအေအတွက်အဓိပ္ပာယ်ရှိလာကြ
American Army
it would depend on what is
အရခတ်တော်ခုခံဒေါ်လာရဲ့အင်အားစုအစိတ်ပိုင်းဖြစ်ပါဝင်ဖို့ကဘလို့ကမ်းလှမ်းမှုတွေရှိလဲဆိုတာပေါ်မူတည်ပါတယ်။လွန်ခဲ့တဲ့လပိုင်းအချိန်ဒီ2024ခုနှစ်အစောပိုင်းကိုကြည့်ပါ။ DNLA MNDA နဲ့ပူးပေါင်းတပ်တွေကနေပြည်တော်ဘက်ကိုဦးတည်ပြီးလှုပ်ရှားခဲ့တာကိုတင်းတင်းရှားရှားရှိခဲ့ပါတယ်။ကချင်ကရင်ဘက်ကလည်းအလားတူလှုပ်ရှားတဲ့အရေးအယံတချို့ရှိခဲ့ပါတယ်။ကျွန်တော်မတူညီတဲ့ချင်းအဖွဲ့နှစ်ဖွဲ့နဲ့လည်းစကားပြောဖြစ်ခဲ့ပါတယ်။သူတို့ကလည်းသူတို့ဘက်ချမ်းဝင်နိုင်မဲ့သဘောမျိုးပြောပါတယ်။ဒါဆိုနေပြည်တော်ကိုဘေးပတ်လည်ဝိုင်းပြီးဖိအားပေးနိုင်ဖို့အေအာရခတ်တပ်တော်ကရောပါဝင်မလားဆိုတဲ့မေးခွန်းကရှိလာပါတယ်။အဲ့ဒီအချိန်မှာပဲတရုတ်နိုင်ငံကဂျာဝင်ဆော့ဖတ်ပြီးတော့ TNL နဲ့ MNDA ကိုနောက်ပြန်ဆုတ်ဖို့တားပါတယ်။အလားတူပဲမန္တလေးကိုလမ်းကြောင်းမျိုးမျိုးကနေဝင်ပြီးတော့ဖိအားပေးနိုင်မဲ့အခြေအနေမျိုးဖြစ်ခဲ့ပါတယ်။ဒီနေရာမှာလည်းတရုတ်နိုင်ငံကပါလာပါတယ်။တရုတ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနေပြည်တော်ကိုဆက်ပြီးတော့ဖိအားမပေးဖို့နဲ့မန္တလေးကိုမသိမ်းဖို့နှားချနိုင်ခဲ့ပုံရပါတယ်။ဆက်ပြီးတော့တွန်းမယ်ဆိုရင်ပူပြီးထိန်းချုပ်ရခတ်တဲ့ပြိပခါတွေဖြစ်ကောင်းဖြစ်သွားနိုင်လို့ပါ။ထင်းချုံနိုင်ပြီဆိုရင်တော့မေးရမယ့်မေးခွန်းကဆက်ပြီးတော့ထင်းချုံနိုင်မလားဆိုတာပါမြောက်ရီမြို့သိမ်းဖြစ်စဉ်ကိုကြည့်ပါသူတို့သိမ်းနိုင်ပြီမဲ့မထိမ်းနိုင်ပါဘူးအဲ့ဒီကြောင့်လူတွေနဲ့ကျွန်တော်စကားပြောဖြစ်ပါတယ်ဒါကစည်ရည်ရမှားရွံ့နဲ့လောက်ရပါဆက်ထိန်းထားနိုင်မယ်ဆိုတာလုံးဝမသေးကြဘဲနဲ့နေမျိုးတွေကိုသိမ်းယူတာမျိုးမလုပ်ဘူးမန္တလေးဆိုရင်တော့စည်ရည်ရသိမ်းပိုက်နိုင်ဖို့ခက်ခဲတဲ့ immense တစ်ခုဖြစ်လို့သိမ်းပိုက်ပြီးရင်တောင်မှစစ်ကောင်စီဘက်ကတံပြန်ထိုးစစ်လှုပ်လာမှာမို့ဆက်ထိန်းချုံထားနိုင်ဖို့ကခက်ခဲမှာပ
ါBy the SAC force.
ညီမစီရေပတိပခါမှာလက်လက်ကိုင်းအဖွဲ့တွေကိုတရုတ်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးတော့သူတွေဒီမိုက်ကယ်မာတင်ကိုကိုငင်းညာကြီးကဆက်သွယ်မေးမြန်းခဲ့တာပါ။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာစီးပွားရေးကဏ္ဍကိုအလှည့်ပေးခြင်းပါတယ်။ဂျပန်နိုင်ငံမှာအစင်လာအမျိုးသားများကြီးဆိုတဲ့စာကေးအရက်ချက်လုပ်တဲ့လုပ်ငန်းမှာအမျိုးသမီးတွေတဖြည်းဖြည်းချင်းဝင်ရောက်လုပ်ကိုင်နေကြပါပြီ။ဒါဆိုရင်ရာစုနှစ်နဲ့ချီတီးရှိလာတဲ့အစင်လာကိုချိုးဖောက်ပြီးတော့ထွက်ပေါ်လာတဲ့လုတ်သားအင်အားသစ်ဖြစ်ပါတယ်။ AB သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမက်တင်ဂီထိုက်ကတင်ပြပေးထားပါတယ်ရှင
်။မနက်အာရုံတစ်ချိန်မှာပဲဂျပန်ကစာကိအရဲ့ချက်သူမီတာကာဟာရှိတယောက်စာကိအရဲ့ချက်ဖို့အချင်းဖောက်တာမှာအပူချိန်ကိုစစ်နေပါတယ်။ဂျပန်တောင်နှင်းဒေသရဲ့တောင်ကြီးမြို့တစ်ခုအိုကာယာမှာသူတို့မိသားစုကနှစ်ပေါင်း150ကျော်တစ်တန်းရှိစာကေးရက်ချက်လုပ်ငန်းကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။မင်းကြီးမညာတစ်သားပြပေါ်မှာရက်ရင်လီတာ3000ဆန်စီပိုင်းကြီးထဲမှာတစ်သားရောက်မှနဲ့နှံ့အောင်ဝင်နေပါတယ်။စာကေးရက်ချက်တဲ့နေရာမှာမနှစ်ပိုင်းချင်းကအရေးကြီးတယ်လို့တာကာဟာရှိကရှင်းပြပါတယ်။
生き物で作ってるので
確かに自分欲類ね避けちゃやらဖြစ်တဲ့အတွက်အချိန်တိုင်းမှာအရတာကတော့ထပ်တူညီဖို့မဖြစ်နိုင်ပါဘူးအဆက်ဟက်တဲ့ဖို့အတွက်အာယုံစိုက်ပြီးတင့်တော်သလိုချိန်ညှိရပါတယ်ဒါကဆက်ကိုအားကိုးလို့မရတဲ့လုပ်ငန်းပ
ါဂျပန်နိုင်ငံမှာစာကိအရက်ချက်တဲ့ဒေသအဖြစ်ထင်ရှားတဲ့နန်ဂန်နိုစီရင်စုမှာရှိတဲ့ကိုတင်စာကိလုပ်ငန်းမှာသူမကအရက်ချက်သူများအဖွဲ့အချီအကဲထိုးကြည့်ဖြစ်ပါတယ်ဂျပန်နိုင်ငံမှာစာကိရဲ့ချက်လုပ်သူများအဖွဲ့ရဲ့ခေါင်းဆောင်ဖြစ်အလုပ်လုပ်ကြတဲ့အမျိုးသမီးအနှင်းငယ်တဲမှာသူမလည်းတဝူအပါအဝင်ဖြစ်ပါတယ်။ဂျပန်နိုင်ငံမှာအရက်ချက်ဆက်ယုံ1000ကျော်ရှိတဲ့အထက်ထိုးကြည့်အဖွဲ့မှာဆင်းသွင်းထားသူအမျိုးသမီးက33ဦးသာရှိပါတယ်
။ခေါင်းအတူကောရှာ
အမျိုးသားတွေကြီးဆိုတဲ့လုပ်ငန်းကြီးတစ်ခုအဖြစ်ဆက်လက်ရှိနေသေးပါ။ဒါပေမဲ့လူများပြားကကြားမှဖြစ်တည်မှုထက်အလုပ်အပေါ်မှာဘလောက်စိတ်နှမြုပ်လုပ်ကြိုင်တယ်လဲဆိုတာကိုအာယုံဆိုင်လာကြပါတယ
်အမျိုးသမီးတွေကိုစာကေးလုပ်ငန်းမှာတားမြစ်ခဲ့တာကဘာကြောင့်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူးအမျိုးသမီးတွေဟာဓမ္မတလာတာကြောင့်မတန့်ရှင်းဘူးလို့ယူဆခံရတယ်ဆိုတော့လူပြောများတဲ့အယူအဆမျိုးတွေရှိတယ်လို့ပြင်ပန်းလို့နဲ့ကာယအလုပ်တွေဖြစ်တာကြောင့်အမျိုးသမီးတွေနဲ့မတင့်တော်ဘူးဆိုတော့အယူအဆမျိုးတွေလည်းရှိပါတယ်အခုတော့အသက်ကြီးလူဦးရေတိုးပွားလာပြီးလုံသားအင်အားလျော့လာတာနဲ့အတူကျန်းမာခွဲခြားမှုကလည်းတဖြည်းဖြည်းလျော့လာပြီးစာကေးလုပ်ငန်းမှာအမျိုးသမီးတွေပိုပြီးတော့နေရာရလာစေပါတယ်။မီတာကာဟာရှိကအခုလိုဆက်ပြီးပြောပါတယ်
။မတူမတူချီကာရာရှိကတော့
စာကေးချက်တဲ့နေရာမှာအလုပ်သမားတွေအများကြီးပါပါတယ်။အရင်ကတော့အရက်ချက်သူတွေကအလုပ်ယုံမှာပဲအိတ်ကြပါတယ်။ဒါကြောင့်အမျိုးသမီးတွေပါလာရင်အခင်းချင်းကရှုပ်ထွေးသွားနိုင်ပါတယ်။ အခုတော့ဆက်တွေအသုံးများလာတာကြောင့်အမျိုးသမီးတွေလုံနိုင်တဲ့အလုပ်တွေလည်းပိုများလာပါတယ်
။သူမကငငယ်ကမိသားစုပါရက်ချက်လုပ်ငန်းခွင်တဲ့ကိုဝင်ခွင့်တောင်မရခဲ့ပါဘူး။ဒါပေမဲ့15နှစ်အရွယ်မှာပထမဆုံးအချိန်ဖြစ်လုပ်ငန်းခွင်တဲ့ကိုဝင်ကြည့်ခွင့်ရခဲ့တာပါ
။その発行してる様子ブクブク発行
してる。15နှစ်အရွယ်တုန်းကအရက်ချက်ဖို့အချိန်ဖောက်တာကိုခေါ်ပြီးပြပါတယ်။အမြုပ်တွေထနေအောင်မြင်ခဲ့ရတယ်။မမြင်နိုင်တဲ့အမှုစီဝါရုပ်တွေတက်ပြူပြီးအမြုပ်တွေထလာတာကိုသိယူလိုခဲ့ပါတယ်။ဒါနဲ့ပဲကိုယ်တိုင်စာကိတ်အရက်ထုတ်ဖို့စပြီးတော့စဉ်းစားခဲ့မိတာပါပဲ
။တိုကျိုစိုက်ပျိုးရေးတက္ကသိုလ်ကနေကစောဖောက်ချင်းဆိုင်ရာဘာသာရပ်နဲ့ပွဲရခဲ့ပြီးတဲ့နောက်မှာတော့မိသားစုရဲ့စာကိတ်လုပ်ငန်းမှာဝင်လုပ်ခဲ့ပါတယ်။မိသားစုလုပ်ငန်းထဲမှာ7နှစ်လောက်လေ့ကျင့်သင်ကြားခဲ့ပြီးတဲ့နောက်အသက်34နှစ်မှာတော့စာကိတ်ရက်ချက်လုပ်ငန်းအကြီးအကဲဖြစ်လာခဲ့ပါတယ်။
よく言うのはまあ蔵の中が
家借てパウンチンまあ盛めびん酒やだちゃんび家泡ってパウンチンが高高もも盛めびんの酒やだが滅尿れとね描写りしばれ。
家借労官あみゃあぴゃ労官設列列発内に勇敢にやでてちんてまべ。ピリンま家倒とむがれ焼らにばれ。日本酒ね蘇州投漏とみゃえ阿悔えそや。ဒီကနေ့ဒီအချိန်ထုတ်လုံနေတဲ့ပမာဏဟာလွန်ခဲ့တဲ့250နဲ့ရှင်ရင်၄ပုံတစ်ပုံလောက်ပဲရှိတော့တယ်လို့ဆိုပါတယ်။ IO Takahashi ကတော့ကိုတင်စာကေလုပ်ငန်းကိုကြီးကြပ်သူဖြစ်ပါတယ်
။日本の中ではそのサケを
ဂျပန်မှာကတော့စာကေတောက်တဲ့မျိုးဆက်ကတဖြည်းဖြည်းအသက်အရွယ်ကြီးရင်လာကြပါပြီ။အခုတော့လူတွေကအရက်မျိုးစုံပုံစံမျိုးစုံကိုစပြီးရွေးချယ်တောက်သုံးလာကြပါပြီ။ဒါကြောင့်လဲစာကေးတောက်သူတွေယော့လာပြီးဝယ်လို့အားကျလာပါတယ်
။ဒါကြောင့်လဲဈေးကွက်တစ်တွေရရှိရေးကိုသူတို့စဉ်းစားလာရတယ်လို့ပြောပါတယ်။ညီမဖြစ်သူရဲ့စံတည်တွင်မှုတွေကိုအားပေးပြီးညီမဖြစ်သူထုတ်တဲ့ထုတ်ကွန်အလုံးကိုဈေးကွက်ထိုးဖောက်နိုင်ရေးသူ့အနေနဲ့အကောင်းဆုံးကြိုးစားမယ်လို့လည်းပြောပါတယ်။
ချူဝါရေဂူလာနိုကာရက်
တာကနေပုံမှန်တောက်နေကြစေဖြစ်တဲ့စာကေးအပြင်းကိုအဓိကထုတ်လုပ်ပါတယ်။ကျွန်တော်တို့အဓိကဈေးကွက်အခြေခံအဖြစ်ရှိနေစေပါနောက်ပိုင်းမှာတော့ကျွန်တော်တို့စာကေးကိုနာဂါနိုဒေသတစ်ခုထဲမှာတင်မဟုတ်ဘဲကျန်ဂျပန်တနိုင်ငံလုံးအဲ့ဒီနောက်တကမ္ဘာလုံးကိုဖြန့်ချီလိုပါတယ
်စာကေးအမျိုးအစားရွေးချယ်ချက်လုပ်ရေးကညီမဖြစ်သူရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့လည်းပြောပါတယ်သူ့အနေနဲ့ကတော
့
စာကေးချက်တဲ့နေရာမှာကျွန်တော်ညီမလေးစိတ်ကြိုက်လုပ်ခွင့်ရစီလို့ပြီးကျွန်တော်ကတော့အဲ့ဒီစာကေးတွေကိုရောင်းထွက်ဖို့အကောင်းဆုံးကြိုးစားမှာပ
ါဂျပန်နိုင်ငံရဲ့ရိုးရာစာကေးစံအရက်ကိုကုလသမဂ္ဂအဖွဲ့အစည်း UNESCO ကလူသားမျိုးနွယ်ရဲ့ drum ရင်ချင်းမှုအမွေအနှစ်အဖြစ်2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ကသတ်မှတ်ပါတယ်ဂျပန်နိုင်ငံရဲ့စာကေးအရက်အဖြစ်နဲ့သတ်မှတ်ခံရဖို့အတွက်ဆိုရင်တော့စံကဂျပန်နိုင်ငံကထုတ်လုပ်တဲ့စံဖြစ်ရမှာပါ UNESCO ရဲ့အခုသတ်မှတ်ချက်ကြောင့်ပြည်ပဈေးကွက်ပိုရလာမယ်လို့ဂျပန်ထုတ်လုပ်သူတွေကလည်းယူဆနေကြပါတယ်။ဂျပန်နိုင်ငံရဲ့စာကေးကိုအမေရိကန်နဲ့တရုတ်ကိုအများဆုံးတင်ပို့တာဖြစ်ပြီးတစ်နှစ်ကိုဒေါ်လာ265သန်းအထိရှိကြောင်းဂျပန်စာကေးနဲ့ဆူဂျူးထုတ်လုပ်သူများအဖွဲ့ရဲ့စည်ရင်းတွေကဖော်ပြကြပါတယ
်။မတ်တန်ဂီထိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြရမှာပါ။အမေရိကန်ပြည်ထောင်စုမှာကြောင်းလာတက်နေကြတဲ့မြန်မာနိုင်ငံကတိုင်းရင်းသားခရစ်ယာန်လူငယ်တွေခရစ်စမတ်ကိုဘလို့ဖြတ်တန်းကြသလဲဆိုတာနဲ့မြန်မာနိုင်ငံအတွက်ခရစ်စမတ်ဆူတောင်းတွေကိုမဆုမြတ်မွန်ကလူမှုရှုခင်းမှာတင်ပြပေးထားပါတယ်ရှင
်။ခရစ်စမတ်ပွဲတော်အချိန်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ထူးခြားလာတဲ့အချိန်ဖြစ်ပါတယ်။ယေရှုခရစ်တော်ရဲ့ကျေးဇူးတော်တွေကိုချီးမွမ်းကြ၊ကောင်းချီးမင်္ဂလာတွေကိုပြဝေကြ၊လက်ဆောင်တွေတယောက်နဲ့တယောက်ပြန်လှန်ပေးကြနဲ့အထူးပျော်ရွှင်ကြရတဲ့အချိန်ဖြစ်ပါတယ်။မြန်မာနိုင်ငံမှာခရစ်စမတ်ပွဲတော်ဆင်နွှဲတာနဲ့အမေရိကန်ပြည်ထောင်စုမှာဆင်နွှဲတာဘလို့ကွာခြားမှုတွေရှိပါသလဲ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကြောင်းတက်နေကြတဲ့မြန်မာနိုင်ငံကလူငယ်၄ယောက်ကသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေပြောပြထားကြပါရဲ့ရှင်
။မြန်မာနိုင်ငံမှာတော့ခရစ်စမတ်လို့ပြောလိုက်တဲ့ကတို့ကနေမှာဆိုပြီးတားစုဒီတိုင်ဝင်မနေလို့စားကြတောက်ကြတယ်အဓိကတော့ hot pot တွေစားကြတယ်အဲ့လိုအဲ hot pot တွေစားကြတယ်မီးပုံပွဲလေးတွေနဲ့ပေါ့နော်ဆိုတော့မြန်မာနိုင်ငံလို့မမလူငယ်တယောက်နေတဲ့ Christmas ဆိုတော့အဲ့ဒါပဲပြီးမြင်တယ်ဒီ US ရောက်လာတဲ့အခါမှာ Christmas ရောက်တဲ့အခါမှာအဲ့ဒီအရာရန်တော့တတိယပေါ့နော်အဲ့ုံတတိယလို့အဲ့ဒီနေတော့အဲ့ဒီပုံရိပ်တွေပြန်ပြန်ပြီးတော့မြင်ရောက်လဲဆိုတော့ဒီမှာ Christmas ပါကွာပါလဲဆိုတော့ဒီမှာကျတော့အားလုံးကအလုံးနဲ့အကြောင်းနဲ့ဆိုတော့အားလုံးက busy ကြတယ်ပေါ့နော်ဆိုတော့ တကယ်တမ်းပြောရင်တော့အဲ့လိုအရင်တုန်းကလည်းမျိုး Christmas ရဲ့အရသာတော့အပြေးကတော့မခံစားရအောင်ဒါပေမဲ့အဲ့မဲ့ဒီနောက်ပိုင်းကြီးလာတဲ့အခါမှာအဲပူပြီးနားလည်လိုက်ရပါတော့ Christmas ဆိုတဲ့အရာကတော့အဲဒီမိသားစုတွေနဲ့လည်းတိုက်ဝင်ရှိတာတပိုင်းပေါ့နော်ပြီးတော့နောက်တစ်ခါတကယ် Christmas အနေရတာကျွန်တော်တို့ဒီအဲဘုရားနေတော့ကျွန်တော်တို့အရန်ချစ်တဲ့အတွက်ပြီးတော့တပိုင်းတော့တားတော့ဆွန့်ဆွန့်ပြီးတော့ပေါ့နော်ဒါကျွန်တော်တို့ဒီလူတွေနဲ့ဘုရားပြန်လေပေါင်းစည်းပေါင်းစည်းရဲ့အရာပေါ့နော် Christ နဲ့ Mass နဲ့ပေါ့နော်ဒီလူသူနဲ့ဒီခရစ်တော်နဲ့ပြန်ပြီးပေါင်းဆက်တဲ့အရာဖြစ်တယ်ပေါ့နော်ကျတော့အဲ့ဒီရောက်ပြီးနားလေလာတယ်ပြီးတော့မှဒီ US မှာရောက်တဲ့အခါမှာအခုဒီကျွန်တော်တို့ OPMC church တခုရှိရပေါ့နော်ဆိုတော့အဲ့အခါမှာဖြစ်တဲ့နှစ်တုန်းကတော့အဲ့လို community မရှိတဲ့အခါမှာအရန်ကိုဖြတ်တန်းလာဒီတိုင်းပဲပေါ့နော်ပုံမှန်နေ့ရလို့ပဲဒါပေမဲ့ဒီနှစ်မှာတော့ပုံပြအသေးပဲရှိလို့ခံစားရတယ်ဘာဖြစ်လို့ဆိုတော့ဖြားချောင်းကလူတွေနဲ့လူကြီးတွေလူငယ်တွေပွဲတွေလုပ်ရတယ်ဆိုတော့အရင်ကကျွန်တော်ဖြတ်တန်းခဲ့တဲ့ Christmas တွေလောက်တော့အဲ့လောက်တော့မမီဘူးပေါ့နော် standard ဒါပေမဲ့ at least အဲ့လိုအထီးကျန်စာမဖြတ်တန်းရအောင်အဲ့လိုဘာဖြစ်လို့ဆိုတော့ community ပေါ့နော်တော်တော်ဝန်ရှိရတဲ့ရဒီနေ့ Christmas တော့မနေ့ကထက်ဆိုင်တော့ကျွန်တော်တို့ပေါ့နော်ပုံပြီးတော့အသိပဲလေးရှိတယ်ပေါ့နော်အဲ့လိုခံစားရတယ်ပေါ့
Jason ကဘာဘယ်လိုမျိုးကွာလဲကိုဒီအရင်ဗမာပြည်မှာဖြတ်သန်းခဲ့တဲ့ Christmas နဲ့အခု America ရောက်နေတဲ့အချိန်မှာဘာတွေကွာလဲလို့ရောပြောချင်လဲရှင်
အာညီမအနေနဲ့ကတော့မြန်မာပြည်မှာတော့ကျွန်တော် Christmas ဆိုရင်လေးစားဆဲတူရှိနေပေါ့နော်အတင်းလည်းညီမတို့ကျောင်းမှာဆိုရင်လည်းအဲကျောင်း Christmas လုပ်တယ်ပြီးရင် Alex ရဲ့ဒီမှာလူမိသားစုနဲ့ပဲအချိန်ကုန်ဖြစ်တာများရဲ့ပေါ့နော်ဒီမှာတော့အိမ်နဲ့အတူမရှိဘူးဆိုတော့အိမ်ကိုလည်းနဲ့ခံစားချက်တော့ပိုရတယ်။အခုဒီမဲ့ဒီမှာလည်းဒီဖခင်ကြောင့်ကလူတွေနဲ့ပေါ့နော်ညီမတို့ Christmas ပွဲတော့လုပ်တယ်ပြီးရင် testimony တွေ sharing တွေလုပ်တယ်ပြီးတော့တယောက်နဲ့တယောက်လူအပ်တာလေးကူညီပေးကြတယ်။ပြီးရင်ညီမတို့ channel singing လည်းထွက်ထားတယ်ဆိုတော့ဒီမှာလည်းအရသာတူမျိုးပေါ့မတူတဲ့အရသာတူမျိုးပြောဖို့ကောင်းပါတယ်။ဒါပေမဲ့အိမ်ကိုလည်းနဲ့အရသာလေးရတယ်။နည်းတစ်ခါတလေတိုင်းတော့အရင်စိတ်မကောင်းဖြစ်ပါတယ်။
မလေးဒေဘရာဘယ်လိုခံစားရလဲဒီမှာပြောပြပါအောင်အတွေ့အကြုံဖြတ်သန်းတဲ့အခြေအနေ
အဲခရစ်စမတ်ကဘယ်နေရာမှာဆိုတော့သူ့ရဲ့ဟိုခရစ်စမတ်ဆိုရင်ရတာတော့အာညီမအနေနဲ့ခံစားရတာပေါ့နော်ဒါပေမဲ့ဟိုအိမ်ဝင်ကတော့ကိုလွန်းဖြစ်တယ်ပေါ့နော်ကိုလွန်းဖြစ်တယ်ပြီးရင်နောက်တစ်ချက်ကညီမစိတ်ထဲမှာဘယ်လိုရှိလဲဆိုတော့အော်ခရစ်ဟိုအိမ်မှာဟိုညီမပြေရကြအခြေအနေမကောင်းနေပေါ့နော်အဲ့လိုညီမပြေမှာကျတော့အဲ့လိုမျိုးမလုပ်နိုင်ဘူးပေါ့နော်အဲ့ကျတော့ဟိုတို့တမျိုးစိတ်တစ်ခုထင့်နေရပါတော့အဲ့လိုတော့ရှိရတကားတည်းဘုရားဒီမှာလောကပြီးတော့တို့ကမကြုံရဘူး
ကိုပြောနေပေမဲ့လည်းဗမာပြရလူတွေကိုတတိယနေပြီးတော့မှစိတ်မကောင်းဖြစ်တယ်ဆိုလို့ပြောချင်တာပေါ့လေ
ဟုတ်တယ်ဟုတ်တယ်
မောင်လေးရောမျိုးလက်သူရောဗာပြောချင်ပါလိမ့်ရှင့
်အဲခရစ်စမတ်ဆိုတဲ့အဲကျွန်တော်တတ်မြင်တာကျွန်တော်ချီးရတဲ့သူတွေနဲ့သူဖြစ်တဲ့ဒီအချိန်ကာလကိုကျွန်တော်တတ်မြင်တယ်ပေါ့နော်ဒါပေမဲ့ဆို US ရောက်လာအချိန်ကျတော့အဲတယောက်တည်းဖြစ်တဲ့ရတယ်အဲ last year ကျွန်တော်ရဲ့ last year ရောက်တယ်ဆိုတော့ last year မှာကျတော့ဒီအခုလိုမျိုး community church community နဲ့မတွေ့သေးတော့အဲကျွန်တော်လည်းတယောက်တည်းဖြတ်တက်ရတယ်ပေါ့နော်အဲအင်ယုံလည်းလွမ်းလာရဲ့အဲတယောက်တည်းဖြတ်တက်ရတယ်ဆိုတော့တကယ်အရန်ကိုဆေးအငယ်ထိကျန်တယ်ပေါ့နော်ဒါပေမဲ့ခုဒီနေ့မှာကျတော့ကျွန်တော် US မှာကျတော့လည်းအရသာတမျိုးပေါ့အဲချီရတဲ့သူတွေမရှိပေမဲ့တကယ်ချီရတဲ့တကယ်ချင်းနေတဲ့သူအဲဖြတ်တက်ရတယ်အဲခရစ်တော်ဖျားကျွန်တော်ချစ်တော်အဖြစ်အဲဒီကျွန်တော်အဖြစ်ကနေကျွန်တော်ဖို့အတွက်ရောက်လာခြင်းကိုတကယ်အသိပဲကိုရှယ်ရတဲ့တင်ခြင်းနဲ့ပြန်ပြီးခံစားရတာအရသာလည်းတမျိုးပေါ့နော် US ပါကျွန်တော
်ဟိုဒီ American မှာတော့ဒီ Christmas မရောက်ခင်ဟိုတလားလောက်ထဲကဒီ Christmas အတွက်ကြိုတင်ပြင်ဆင်ကြရပေါ့လေဒီမီးလာတွေထုံနေနောက် decoration တွေလုပ်ကြရနောက်ဈေးဆိုင်တွေသွားရဆိုရင်လည်းဟိုဝင်သွားလိုက်တာနဲ့ဒီ Christmas အငွေအသက်တွေဟိုရအောင်လို့ပြင်ဆင်ထားရပေါ့လေဆိုတော့အဲ့လိုမျိုးအပြင်ဆင်တွေရောကိုယ့်ရဲ့ဒီအိမ်ကိုလွမ်းတဲ့စိတ်ကိုပြေးပြောက်သွားအောင်ရောမလုပ်ပေးနိုင်ဘူးလားဘယ်လိုခံစားရလဲရှင
့်အဲ့ဒါတခုတော့တော်တော်ကွာတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုရင်တော့ဒီဇင်ဘာလကျမှဒီ decoration နဲ့လောက်ကြပေါ့နော်ဒီမှာကျတော့ဒီဇင်ဘာမရောက်ခင် November လောက်ကတည်းက decoration နဲ့အိမ်တိုင်းလိုလိုမော်တိုင်းလိုလိုလောက်ကြတော့အိမ်ဝင်ကလွမ်းတော့လွမ်းတယ်ပေါ့နော်ဒါပေမဲ့အိမ်ဒီလိုအလား decoration အလားတွေမြင်ရတော့တကယ်စိတ်ထဲမှာကြီးနူးမိတယ်ပေါ့နော်အဲဒီကလူတွေတကယ် Christmas ကိုအလေးထားပြီးတော့တကယ်ကိုသူတို့တွေကစောင့်မျှော်ပြီးတော့လောက်ကြတာမြင်တော့တကယ်ကိုကြီးနူးမိပါတယ်အဲ့ဒါ
ညီမအသက်ကတော့အိမ်ကတော့ပုံလွှဲသွားတယ်ဘာလို့လဲဆိုတော့မတူညီတာကိုခံစားမိလို့လေဒီမှာဆိုလို့ရှိရင်အာ Halloween ဆို Halloween Thanksgiving ဆို Thanksgiving Christmas ဆို Christmas ပေါ့နော်သူစီစဉ်နေတူအကုန်လုံးအနေရာတိုင်းမှာအိမ်တိုင်းမှာအလိုမျိုး decoration တွေလုပ်ကြရဲညီမတို့စီမှာကကြတော့အာဒီ Christmas တို့ Thanksgiving တို့လောက်ပဲပေါ့နော် Christmas တို့မှာပဲအိမ်မှာ decoration လုပ်ကြရများ Thanksgiving တို့ဆို church မှာလောက်ပဲလုပ်တယ် Thanksgiving တရက်ပဲပေါ့နော်အဲ့လိုလုပ်ကြရဲဆိုတော့အဲမတူညီရခံစားမရော odd ဒီလိုမျိုးအလေးထားရေကွာကြရဲပေါ့နော်လူတွေစိတ်ထားဒီလိုသူတို့ရဲ့ခံစားချက်တွေလည်းကွာကြရဲဆိုခံစားအဲ့ဒီကအင်းကိုပို့လွှဲပါ
အဲ့ဒီမှာအခုဆိုရင်တော့ ဒီစမှာလာဝင်လာနဲ့ကျွန်တော်ဆိုတာလောက်သွားပြီဆိုရင်အဲ့ဒီ decoration တွေမြင်ရတယ်ဘောနော်ပျော်တယ်ဘောနော်အလိုလိုပါပဲအလိုလိုပျော်တယ်ဒီစမှာရောက်ရင်ကိုလူကအလိုလိုပျော်တယ်အဲ့ဒီတော့အရင်တော့ငယ်တော့ဆိုရင်ဒီ Christmas ရောက်ပြီဆိုရင်ကျွန်တော်တို့ရုပ်ရှင်တွေကြည့်တယ်နင်တော့ကျွန်တော်တို့ဒီ home zone တွေဆိုရင်အဲ့လိုနဲ့ဒီ US မှာလို့အာတိပင်းကြီးနဲ့မိတိုင်နဲ့ဆိုတော့ဒါပေမဲ့တကယ်အခုလက်တွေ့မြင်ရတဲ့အခါမှာတော့ nostalgia ပေါ့နော်ကျွန်တော်ငယ်ဘွားတော့အဲ့လိုပြန်ပြီးတော့တတိယမိရပေါ့နော်ဒီကဲအရင်တော့လည်းရမ်းလာချင်တယ်အဲ့လိုအရင်မြင်ချင်ခဲ့တဲ့အရာတစ်ခုလို့ရှိအိမ်ဘက်တစ်ခုပေါ့နော်ဒီလို US မှာဟိုနေတယ်အဲ့လိုပြန်မှတကယ်မြင်ချင်တာဒါပေမဲ့အခုတကယ်မြင်ရတော့ဟုတ်ကွမ်းတာပါတယ်လို့
နောက်တစ်ခုကအခုအချိန်မျိုးဆိုတာကဒါဟိုခရီးမသားဝင်တွေအတွက်ကဒီကောင်းချစ်မင်္ဂလာတွေအထူးမျှဝေကြတဲ့အချိန်မျိုးဖြစ်တယ်ပေါ့လေ Christmas အချိန်ကဆိုတော့အခုအမနောက်ဆုံးအနေနဲ့မေးချင်တာကမြန်မာနိုင်ငံအတွက်ပေါ့နော်ဘယ်လိုမျိုးကောင်းချီးမင်္ဂလာတွေမျှဝေခြင်းလဲ
အခုလိုကျွန်တော် Christian တွေအတွက်တကယ်ကောင်းချီးခံစားရတဲ့အချိန်မှာကျွန်တော်မြန်မာပြည်ကလူတွေတတိယပြီးဆုတောင်းပေးချင်တာကတော့ဒီပို့ပြီးတော့ငင်းချမ်းစေဖို့ရာပြီးတော့ပို့ပြီးတော့အကုန်လုံးအဆင်ပြေစေဖို့ရာပေါ့နော်ခုတော်လိုင်းမှာပါဝင်နေတဲ့လူငယ်တွေအကုန်လုံးလည်းတတိယချင်အပြင်ကျွန်တော်ပို့ပြီးတော့ဒီလို Christmas မှာပျော်နိုင်ဖို့ပေါ့နော်နောက်နေ့လာမယ့်နေ့တည်းမှာ Christmas မှာတကယ်ကို Christmas ကိုပျော်ပြီးတော့ပျော်လေးနဲ့ဖြတ်တိုင်းနိုင်ဖို့ရာကိုကျွန်တော်ဆုတောင်းပေးချင်ပါတယ်
အော်ခုနရှိမှပြောသားတယ်လို့ပဲပဲเนาะဒီမြန်မာပြည်သူပြည်သားတွေကိုလည်းအရင်တတိရတယ်ဖြင့်ဟိုအဲ့လိုကိုယ်ပဲနေရာရောက်ရောက်ပေါ့เนาะ Christmas ဆိုတာကိုယ့်ရင်ထဲမှာဟိုခရစ်တော်ရှိနေတာဒီ peace ပေါ့เนาะအဲ့လိုငြိမ်းချမ်းမှုရတယ်အားကြောင့်မလို့နောက်လဲပေါ့เนาะဒီမြန်မြန်ဒီတော်လိုင်းနေနေပြီးသွားလို့ရှိရင်အတူတူပေါ့เนาะ Christmas ပွဲတွေဆင်နွှဲနိုင်ဖို့အဲစုမကောင်တောင်းပေးလို့ပဲပေါ့เนาะဒီရ
ကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့ကျွန်တော်ပြောပြချင်တာကလေးဒီလိုလေးကိုလည်းချမ်းမွေးပြောရှင်းမှုနဲ့မတန်ဆွမ်းတဲ့အတွက်ရေးဖို့ရှိရတယ်သူတို့ဒီနေ့တောင်းချင်ခံစားရပါစေလို့ဒီမှာပြောတာဆွတောင်းပြီးပါလိမ့်ရှင်အာမြန်မာနိုင်ငံမှာဘောနောအခုအချိန်နေမျိုးမျိုးကြောင့်လို့ဒီလိုမပြောရတာဘောနောခရစ်စမတ်မပြောရတာဆိုရင်လင်းအသုံးလေးနေ့ရှိလာပြီဆိုတဲ့အခါမှာဘောနောတို့လည်းအဲ့လိုကျွန်တော်တို့ပြ ပေါ့ဆိုတော့အရာအခုအချိန်လေးလည်းမြန်မြန်အဆင်ပြေသွားဖို့ဆုတောင်းတယ်ပြီးတော့တက်ချင်တက်ချင်ဝမ်းမြောက်ချင်းပျော်ရှင်ချင်းနေတို့အားလုံးပေါ်မှာရှိစေဖို့ကျွန်တော်ရန်ဆုတောင်းပေးပါတယ
် American ပြည်ထောင်စု California ပြည်နယ်မှာကြောင်းတက်နေကြတဲ့မြန်မာနိုင်ငံကလူငယ်တွေပါရှင် VOA ရဲ့ခရီးယံဘာသာဝင်ပရိသတ်တွေအားလုံးလည်း Christmas ပွဲတော်အချိန်ကာလမှာငြိမ်းချမ်းပျော်ရွှင်နိုင်ကြစေဖို့အတွက် Christmas ဆုတောင်းပေးပါတယ်ရှင် Merry Christmas ပါ
အမေရိကန်မှာဆင်နွှဲတဲ့ခရစ်စမတ်ပွဲတော်အကြောင်းတင်ဆက်ထားတဲ့လူမှုရှုခင်းအစီအစဉ်ကိုမဆုမြတ်မွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီနေ့လညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေရုပ်သံနဲ့ပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နေ့စဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းနဲ့ညချမ်းအစီအစဉ်တွေကို View ရဲ့ website ဖြစ်တဲ့ viewbarmis.com နဲ့ Facebook စာမျက်နှာအကနေလည်းသွားတာရှင်တွေစောင့်မျှော်ရှုစားနိုင်ကြပါတယ်။မကြာခင်အစီအစဉ်တွေပြီးဆုံးတော့မှမို့အခုဆက်ပြီးတော့ဒီနေ့လညရဲ့တင်အစီအစဉ်ကိုတော့ကိုဇော်ဝင်းလိုက်ကပြောပြပေးမှာပါရှင
်ဒီမလေးရှားနိုင်ငံတာဝန်ယူတဲ့အခါလိုအပ်တာတွေကိုဝန်ရံအကြံပေးဖို့အဖွဲ့ဖွဲ့တာမှာထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝါလဲပါဝင်မှာဖြစ်ကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်မလေးရှားဝန်ကြီးချုပ်အန်နဝါအင်ဘရာဟင်ဟာလာမယ့်ကြာသပတေးနေ့ကျရင်မလေးရှားနိုင်ငံလန်ကဝီမှာဝန်ကြီးချုပ်ဟောင်းသက်ဆင်နဲ့တွေ့ဆုံပြီးဒေတာရင်းအခြေအနေတွေကိုဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်ကထိုင်းစစ်အုပ်နယ်မှာပြင်ပနိုင်ငံကနိုင်ငံခြားသားအများအပြားရုတ်တရက်များလာပြီးစေကူတနေကြတဲ့အတွက်ထိုင်းကျမကြီးဆောင်ရှောက်မှုအပေါ်ဝန်တုံ့ဝန်ပိုဖြစ်လာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ထိုင်းကျမကြီးဝန်ကြီးဌာနကအမြဲတမ်းဒုတိယအတွင်းဝန်မွန်တီယဲကနာဆာဝတ်ကထိုင်းကျမကြီးစနစ်ဟာထိုင်းမြေပေါ်မှာရှိနေတဲ့သူတွေဘယ်ကဘဲရောက်လာကျမကြီးဆောင်ရှောက်ခွင့်ရဖို့ဖြစ်တယ်လို့ဘန်ကောက်ပို့သတင်းစာနဲ့တွစ်ဆုံမိမြန်ကမှပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နဲ့မောင်တော်ဒေသတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာရခတ်တပ်တော်ကအပိပန်သိမ်းပိုက်ခဲ့တာကြောင့်ဒီဒေသမှာရှိနေကြတဲ့ရိုဟင်ဂျာတွေနဲ့တခြားဘာသာမတူလူနည်းစုတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့နိုင်ငံတကာမှာရှိနေတဲ့ရိုဟင်ဂျာအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ခင်ဗျာ။
တဲ့ရင်ကျုပ်ကတော့ကိုဆောင်ဝိလိုင်ကပြောပြပေးခဲ့တာပါ VOA ရဲ့တနင်္လာညအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်လေးဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ William Andrade နဲ့ Robert Basto ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00မှာလဲတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်မိခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကြီးငြိမ်ပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမလေးပါပါ
This program has come